Welcome to the Voice of America in Burmese.
အမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန်ဒီစီကနေ2023ခုနှစ်ဇွန်လ18ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို live to meter 24 40 51နဲ့ live meter 190ပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တမောင်သားမှာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ
်။ကျွန်တော်တာညူပါဒီနေ့ကြီးညာပြီးမဲ့သတင်းတွေတင်မှာတော့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့အမေရိကန်ပြည်ထောင်စုစီကနေပြီးတော့လက်နက်မဟုတ်တဲ့အကူအညီနဲ့လူသားချင်းစာနာမှုအကူအညီတွေအတွက်စုစုပေါင်းဒေါ်လာ925တန်းအကူအညီတောင်းခံထားတယ်လို့သိရပါတယ်။နောက်ဂျပန်ပင်လယ်ပြင်ထဲမှာရုရှားရဲ့ရေနဲ့လီတက်ဖွဲ့တွေနဲ့ပူးတွဲစီးလေးခြင်းမှုအတွက်တရုတ်စီးရင်အုပ်စုဟာတင်းနှုန်နေကထွက်ခွာသွားတယ်လို့တရုတ်ကာကွယ်ရေးဌာနကထုတ်ပြန်ပါတယ်။ဆရာဒီထိတ်တန့်ရောက်တဲ့နေ့ကိုဦးတင်မောင်တန်းနဲ့အတူကြီးညာပြသွားဖို့ရှိပါတယ်ခင်ဗျာ
။ Okay ကိုသားကျုံကြီး။ဒီကနေ့မကြခင်ကြားကြမာတွေထဲမှာတော့
ခုဒီမှာနေရကြပြီဆိုတော့တငယ်ချင်းတွေကမေးတယ်အာစိတ်ချလားဆိုတော့အဓိကမေးဖို့တော့သူတို့မေးကြတယ်ရှင
်အခုကြားခဲ့ရတာကတော့ထိုင်းမြန်မာလေကြောင်းခီကြောင်းသတင်းဆောင်ပါတဲ့ကအတန်းပါဒီကြောင်းကိုသတင်းတွေပြီး NUG နိုင်ငံခြားရေးဝန်ကြီးနဲ့အင်တာဗျူးမတိုင်မီမှာနားဆင်ကြရမှာပါဒုတိယပိုင်းနိုင်ငံဘက်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုရေဆုံးတော့ဒီကနေ့နဲ့ထိတ်တန့်ရောက်သတင်းတွေကိုကိုသားညူနဲ့ကျွန်တော်တို့ကြေညာပေးကြပါပ
ါ NUG ဂျာကာလာမြို့သားညီညီအစိုးရအနေနဲ့အမေရိကန်ပြည်အောင်စုကနေပြီးတော့ drone တွေတန်ချက်ကမော်တော်ယာဉ်တွေ radar စောင့်ကြည့်မှုကိရိယာတွေဝေယူမှုအပါအဝင်လက်နက်မဟုတ်တဲ့အကူအညီနဲ့လူသားချင်းစာနာမှုအကူအညီတွေအတွက်စုစုပေါင်းဒေါ်လာ925တန်းအကူအညီတောင်းခံထားတယ်လို့သိရပါပါတယ်ဒါပေမဲ့မြန်မာနိုင်ငံအရေးဟာအမေရိကန်အစိုးရအစိုးရဘက်မှရောလွှတ်တော်မှာပါတိတ်ပြီးတော့အာမကောင်လှတာမို့လို့ဒီအကူအညီတောင်းခံမှုတွေရပါမလားဆိုတာကိုတော့ဝါရှင်တန်နိုင်ငံရေးသုတေသီတွေကတန်တရားရှိကြပါတယ်ဒီအကူအညီတွေဟာမြန်မာဒီမိုကရေစီရေလှှရှားမှုအတွက်ကြီးကြီးမားမားအထောက်ပံ့ဖြစ်စေတယ်လို့ဒီအကူအညီကြောင့်စစ်ကောင်စီကိုလွန်မင်းအားနည်းသွားစေမှာဖြစ်တယ်လို့ NUG အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆာဆာက VOA ကိုပြောပါတယ်အမေရိကန်လွှတ်တော်ကအတည်ပြုပေးခဲ့တဲ့2023ခုနှစ်အမေရိကန်အမျိုးသားကာကွယ်လုပ်ပိုင်ခွင့်ဥပဒေ NDAA ထဲမှာဘာမာ X ဆိုပြီးတော့လူသိများကြတဲ့မြန်မာဒီမိုကရေစီရေးအတွက်အထောက်ပံ့ပေးဖို့အတွက်ပြောင်းလဲချက်တွေလည်းပါဝင်ခဲ့ပါတယ်။အဲဒီဥပဒေတဲ့အတုံးနှုံးအဖြစ်ဒီ2021ခုနှစ်နွေဦးတော်လိုင်းရဲ့နောက်ပိုင်းဖွဲ့စည်းလာတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရ NUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ PDF ပြည်သူ့ကာကွယ်တပ်ဖွဲ့တွေကိုအမီးနဲ့တကွဖော်ပြပြီးတော့လက်နက်မဟုတ်တဲ့အကူအညီတွေထောက်ပံ့ပေးဖို့ဆိုပြီးတော့အစိုးရကိုလုပ်ပိုင်ခွင့်ပေးထားပါတယ်။ဒီအတွက်လက်နက်မဟုတ်တဲ့အကူအညီဒေါ်လာ200တန်း200ပါဝင်စုစုပေါင်းအကူအညီဒေါ်လာ925တန်းကိုလာမယ့်ဘဏ္ဍာရေးနှစ်မှာထောက်ပံ့ကူညီဖို့အတွက်အမေရိကန်လွှတ်တော်ကို NUG ကတောင်းခံထားတာလို့သိရပါတယ်။ဒီထက်မှအများစုကတော့တိုက်ပွဲတွေကြောင့်ပြေးလွှားနေရတဲ့စစ်ပြေးဒုက္ခသည်တစ်သက်မှ5တန်းကိုအကူအညီပေးဖို့ဖြစ်ပါတယ်။လက်နက်မဟုတ်တဲ့အကူအညီဒေါ်လာတန်း200မှာ drone တွေ motor ရင်တွေ radar စောင့်ကြည့်ရေးကိရိယာတွေအပြင်ဆက်သွယ်ရေးပစ္စည်းကိရိယာဆောက်လုပ်ရေးဆိုင်ရာပစ္စည်းကိရိယာတွေနဲ့စစ်ဖက်သုံးစီးပွားပစ္စည်းတွေဝယ်ယူဖို့ပါတယ်လို့သိရပါတယ်။စီအိုစုကိုဖယ်ရှားပြီးတော့ Federal Democracy စနစ်ထူထောင်မှုနဲ့စစ်ပြေးဒုက္ခသည်တွေကိုအကူအညီပေးနိုင်ဖို့အတွက်လက်တွေ့ကျကျနဲ့မဟာဗျူဟာကျကျအသေးချာစီစစ်တွက်ချက်ထားတဲ့အစီအစဉ်အတွက်အကူအညီတောင်းခံထားတာဖြစ်တယ်လို့ဒေါက်တာဆာဆာကပြောပါတယ်။ဒါ့အပြင်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကိုကြိုတင်သိရပြီးတော့ရှောင်လွှဲနိုင်ဖို့အတွက်စောင့်ကြည့်အချက်ပေးစနစ်တွေသူတို့မှလိုအပ်နေတယ်လို့ဆိုပါတယ်။လာမယ့်ဗန်ဒိုင်းနှစ်အတွက်လွှတ်တော်မှာပြင်ဆင်ဆောင်ရည်စဲရှိပေမဲ့ Burma Act နဲ့ဒီလည်းနမဟုတ်တဲ့အကူအညီတွေအတွက်ဘတ်ဂျက်ဥပဒေကြမ်းထဲမှာအတိအကျသတ်မှတ်ပေးမဲ့ပုံတော့မရှိဘူးလို့ဝါရှင်တန်ခြေဆိုင် CSIS ဒီမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနက Michael Martin က VOA ကိုသူပြောပြပါရယ်အသေးစိတ်ဘတ်ဂျက်ရထားမှုဟာအစိုးရပိုင်းအထူးသဖြင့်ဒီနိုင်ငံကြေးဌာနကစောင့်ရမယ့်အနေအထားဖြစ်တယ်လို့သူကရှင်းပြပါရယ်ဆီးရီးယားနဲ့ယူကရိန်းအတွက်လည်းနမဟုတ်တဲ့အကူအညီတွေဖြစ်ဂျီကာဝတ်စုံတွေ Radar စနစ်တွေနဲ့စစ်သုံးမော်တော်ယာဉ်တွေကိုအမေရိကန်ကအကူအညီပေးခဲ့ဘူးပေမဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ Burma Act ကိုဘလို့အတိတ်ပဲဖွင့်ဆိုမလဲဆိုတာကိုနိုင်ငံကြေးဌာနမှာညှင်းခုံဆွေးနွေးနေစေဖြစ်တယ်လို့ Martin ကပြောပါရယ်လနမဟုတ်တဲ့အကူအညီစီးရင်မှာပါတဲ့ပစ္စည်းတိုင်းဟာစစ်ဖက်အရက်ဖက်၃နှစ်ဖက်လုံး၃ရတဲ့ပစ္စည်းမျိုးတွေဖြစ်နေတယ်လို့ဝါရှင်တန်စစ်ဖက်ကောလိပ်ကပမောခဇက်ခရီအဘူဇာကပြောပါတယ်။ဒါကြောင့်မလို့အခုတောင်းခံထားတဲ့အကူအညီရဖို့တော့မလွယ်ဘူးလို့အဘူဇာရောဒီမာတင်ကပါသူတို့ရဲ့အမြင်ကိုပြောကြပါတယ်။အမေရိကန်အစိုးရရောနိုင်ငံကြေးဌာနရောလွှတ်တော်ပိုင်းမှာပါယူကရိန်းစစ်နဲ့တရုတ်နဲ့ရှင်ပြိုင်ရေးကအဓိကလွှမ်းမိုးနေရာယူထားပြီးတော့မြန်မာနိုင်ငံရဲ့ခုခံတော်လှန်စစ်ဟာတိတ်ပြီးတော့အားမရှိလှဘူးလို့အဘူဇာကသူ့ရဲ့အမြင်ကိုပြောပြပါတယ်။
နယူးဇီလန်မှာကျင်းပနေတဲ့အစည်းအဝေးအတွင်းမှာဗြိတိန်နိုင်ငံဟာအာရှပစိဖိတ်ကုန်သွယ်ရေးအုပ်စုကိုတရားဝင်ဝင်လိုက်ပါတယ်။ဗြိတိန်နိုင်ငံကဒီအဖွဲ့ထဲပါဖို့သဘောတူညီချက်ရရှိခဲ့တာကိုပထမဦးဆုံးမတ်စတာမှာကြေညာခဲ့တာပါ။ ဥရောပသမဂကလွန်ခဲ့တဲ့3နှစ်ကထွက်ခဲ့ပြီးတဲ့နောက်ဒီအဖွဲ့ဟာပြည်ထောင်နိုင်ငံဝင်ရောက်ခဲ့တဲ့အကြီးမားဆုံးအဖွဲ့လည်းဖြစ်ပါတယ်။ ပစိဖိတ်မိတ်ဖက်တိုင်းပြည်များရဲ့သဘောတူညီချက်ကိုဂျပန်နဲ့အခြားဆန်နိုင်ငံပါဝင်လက်မှတ်ရေးထိုးထားတဲ့ကုန်သွယ်ရေးအုပ်စုဖြစ်ပါတယ်။ဂျပန်နဲ့အတူနယူးဇီလန်၊ဩစတြေးလျ၊ဘရူနိုင်း၊ကနေဒါ၊ချီလီ၊မလေးရှား၊မက္ဆီကို၊ပီရူ၊စင်ကာပူနဲ့ဗီယက်နမ်တို့ဒီအဖွဲ့မှာပါဝင်ကြပါတယ်။2017ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာပါ။ဒီအဖွဲ့မှာပါတဲ့တိုင်းပြည်တွေမှာ လူရည်တန်းပေါင်း900ကျော်နေထိုင်နေကြပြီးကမ္ဘာစီးပွားရေးရဲ့15ရာခိုင်နှုန်းအကျုံးဝင်နေပါတယ်။ပြည်ထောင်နိုင်ငံဟာဒီအဖွဲ့တဲကိုဝင်တဲ့ပထမဦးဆုံးနိုင်ငံလည်းဖြစ်ပါတယ်။ခုလိုပြည်ထောင်နိုင်ငံကိုအဖွဲ့ကလက်ခံလိုက်တာကြောင့်အဖွဲ့ကပုံမှန်ခိုင်မာအားကောင်းလာတယ်လို့ဂျပန်စီးပွားရေးဝန်ကြီးရှီကဲယူကီကိုတိုကဆိုပါတယ်။အင်ဒိုပစိဖိတ်ဒေသနဲ့ပုံမှန်ဆက်ဆံလုပ်ကိုင်မှု အမေရိကန်နဲ့ဒီအဖွဲ့မှာပါခဲ့ပေမဲ့ဒေါ်နယ်ထရန့်သမ္မတလက်ထက်မှာအမေရိကန်ကထွက်ခဲ့တာပါတရုတ်ကတော့အဖွဲ့ဝင်ဖြစ်ဖို့ရှောက်ထားပြီးဖြစ်ပါတယ
်ဂျပန်ပြည်နယ်ပြည်နယ်မှာရုရှားရင်းနဲ့လေတပ်ဖွဲ့တွေနဲ့ပူးတွဲစည်းလေခြင်းမှုအတွက်တရုတ်စစ်ရေးရင်အုပ်စုဟာတနုနေနေ့ကထွက်ခွာသွားတယ်လို့တရုတ်ကာကွယ်ဝန်ကြီးဌာနကထုတ်ပြန်ပါတယ်ဒါဟာမဟာဗျူဟာမြောက်ရေကြောင်းလမ်းလုံခြုံရေးဆောင်ရွက်ဖို့အတွက်ရည်ရွယ်တာဖြစ်တယ်လို့တရုတ်ကာကွယ်ဝန်ကြီးဌာနကပြောပါတယ် Northern Interaction 2023လို့အမည်ပေးထားတဲ့ဒီစည်းလေခြင်းမှုဟာယူကရိန်းကိုရုရှားကြီးကြော်စစ်ဖြစ်ပြီးကလေးကတရုတ်နဲ့ရုရှားကြားစီးရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်လာတဲ့သဘောလည်းဖြစ်ပါတယ်။တချင်းချင်းမှာတော့စစ်ဘက်ဆက်ဆံမှုတွေပြန်ဖွင့်ဖို့အမေရိကန်ဘက်ကတောင်းဆိုထားတာကိုတရုတ်ကတော့ပယ်ချထားစေဖြစ်ပါတယ်။စစ်ရေးရင်၅ဆင်းနဲ့တေယူပူဆောင်ရေးရဟယင်၅ဆင်းပါဝင်တဲ့တရုတ်စစ်ရေးရင်အုပ်စုဟာရှန်ဒုံစစ်ကမ်းကနေထွက်ခွာသွားပြီးတော့တတ်မှတ်ဧရိယာမှာရုရှားတပ်တွေနဲ့တွေ့ဆုံမှာဖြစ်တယ်လို့တရုတ်ကာကွယ်ရေးဌာနကသူ့ရဲ့တရားဝင် WeChat စာမျက်နှာမှာတင်ဦးနေနေကဖော်ပြပါတယ်။ဂျပန်ပြည်နယ်ပြည်နယ်လုံးမဲ့စီးလေးကျမှုကိုရုရှားလေကြောင်းနဲ့ရီချောင်းတက်ဖွဲ့တွေပါဝင်ကြလိမ့်မယ်လို့တရုတ်ကဝေဝင်ကြီးဌာနကစတင်နီကဒေကကြေညာခဲ့တာဖြစ်ပါတယ
်။တောင်ကိုရီးယားမှာမိုးချီနေတာကြောင့်အနည်းဆုံးလူ26ယောက်သေဆုံးပြီးတခြားလူ10ယောက်လည်းပျောက်ဆုံးနေပါတယ်။အခုလိုသေဆုံးတာတွေကတောင်ကိုရီးယားနိုင်ငံရဲ့ဗဟိုနဲ့အရှေ့တောင်ပိုင်းဒေသတွေမှာတောက်ကြစနေကဖြစ်ခဲ့တာလို့ပြည်တိုင်းဝန်ကြီးဌာနကပြောပါတယ်။အင်္ဂါနေ့ကလေးကဆိုရင်အနည်းဆုံးလူ10ယောက်ပျောက်ဆုံးနေပြီးအခြားလူ73ယောက်ကလည်းကြာတာပလေးတွေကဆလို့အနာတရဖြစ်ခဲ့ကြတာပါ။လူပေါင်း 9,590 ကိုနေရာရွှေ့ပြောင်းပေးခဲ့ရပြီးအိမ်နောက်စုပေါင်း 2,000 ကျော်ကျော်ဟာလွန်ခဲ့တဲ့ရက်တွေအတွင်းမီးပြတ်နေခဲ့ကြပါတယ်။စနေနေ့ညအထိလူပေါင်းလူ 4,200 ဟာယာယီခိုနားရစခန်းတွေမှာနေထိုင်နေကြပါတယ်။လေယာဉ်ခင်းစီ 20 ကျော်ကိုဖျက်လိုက်ရပြီးမြေထားနဲ့ကြီးစံရထားတွေကိုလည်းရပ်ထားရတာပါ။ရေကြီးတာကြောင့်လမ်းပေါင်း 200 နီးနီးပိတ်ထားရပါတယ်။အခုလိုရေဘေးကိုတုံ့ပြန်ဖို့အတွက်ရနိုင်သမျှအရင်းမြစ်တွေကိုအသုံးပြုဖို့ဝန်ကြီးချုပ်ဟန်ခုဆူကိုယူကရိန်းကိုသွားနေတဲ့တမရယွန်းစက်ကြီးကပြောကြထားကြအောင်တပ္ပရာယုံကပြောပါတယ်တချို့နေရာတွေကတနင်္ဂနွေနေ့ထိမိုးကြီးလိမ့်မယ်လို့မိုးလီဝဲသားကပြောထားခဲ့တာပ
ါဘီယူအမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ524 kHz 1233ည540 kHz 4133ညလိုက်ဒိုမီတာ57 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရရှင
်။ယူအမေရိကန်တန်ကနေပြီးတော့မနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါရ။ယူကရိန်းနဲ့ရုရှားတပ်တွေဟာယူကရိန်းရှေ့ဖက်ချမ်း10မြင်းပြင်မှာနေရာ3နေရာထက်မနည်းတိုက်ပွဲတွေရှိနေပြီးတော့အရှေ့ဖက်ချမ်းတိုက်ပွဲတွေဟာတစုံတရာပြင်းထန်ခဲ့တယ်လို့ယူကရိန်းလက်ထောက်ကာကွယ်ဝင်ကြီးဟန်နာမာလီယာက Telegram ဆက်မျက်နှာမှာတင်းနူးနေနေကရေးပါတယ်။ယူကရိန်းတပ်တွေဟာမြောက်ပိုင်းဒေသနဲ့ရုရှားတို့မီလာကလေးကသိမ်းပိုက်ထားတဲ့ဘာမုခ်မြို့ရဲ့တောင်ပိုင်းစစ်မြေပြင်တွေမှာအသာရရတယ်ဆိုပြီးတော့ယူကရိန်းတပ်ဘက်ကတော့ပြောနေပါတယ်။ဇပူရိုဇီရာရှိတဲ့ဒီတောင်ပိုင်းစစ်မြေပြင်မှာလည်းတိုက်ပွဲတွေကပြင်းထန်နေပါတယ်။အဲဒီမှာတော့ရုရှားဘက်ကခံကရုတွေကိုခိုင်မာတိစောက်ထားလို့ဒါကိုကြော်လွှားဖို့အတွက်ယူကရိန်းတပ်တွေကြိုးစားနေရပါတယ်။ပြီးခဲ့တဲ့24နှစ်အတွင်းမှာတော့ယူကရိန်းတပ်တွေဟာရုရှားရဲ့ KMI ကြောက်ဒူလှော်ယုံ6ခုကိုဖျက်ဆီးနိုင်ခဲ့တယ်ဆိုပြီးတော့လက်ထောက်ဒီကာကွယ်ဝင်ကြီးမာလီယာကပြောပါတယ်ယူကရိန်းတပ်တွေဟာရုရှားကိုထိထိရောက်အသေးချာထိုးနှက်နေပြီးတော့ KMI ကြောက်ကုန်ခန်းလာတဲ့ရုရှားတပ်တွေမကြခင်မှာအနည်းနဲ့အမြန်ချေမှုန်းခံရလိမ့်မယ်ဆိုပြီးတော့ယူကရိန်းလက်ထောက်ကာကွယ်ဝင်ကြီးကပြောဆိုခဲ့ပါတယ
်သုံးလကြာခဲ့ပြီဖြစ်တဲ့ဆူဒန်စစ်ပွဲရနိုင်ဖို့မမြင်သေးတဲ့အတိုင်းမြို့တော်ခါတုံမှာတနင်္ဂနွေနေ့ကလေကြောင်းတိုက်ခိုက်မှုတွေဆက်ဖြစ်ခဲ့သလိုဒါဖာအနောက်ပိုင်းဒေသမှာလည်းတိုက်ပွဲတွေဖြစ်ခဲ့ကြတယ်လို့မျက်မြင်သက်တွေကပြောပါတယ်မြို့တော်ရဲ့အရှေ့ပိုင်းနဲ့အနောက်မြောက်ပိုင်းမှာလေတပ်တိုက်လေယာဉ်တွေက RSF ပြည်သူ့စစ်အဖွဲ့တွေရဲ့စစ်စခန်းတွေကိုတိုက်ခိုက်ခဲ့ပြီးပြည်သူ့စစ်အဖွဲ့ကလည်းလေးပြက်တဲ့တွေနဲ့ပြန်လည်ပြက်ခတ်ခဲ့ကြတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ RSF တပ်ဖွဲ့ရဲ့ drone တွေကခါတိုမြို့ရဲ့အကြီးဆုံးစစ်ဆေးရုံးကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့လည်းသူတို့ကဆိုပါတယ်။စနေနေ့ကအလားတူတိုက်ခိုက်ခဲ့ရမှာ9ယောက်သေဆုံးခဲ့ပြီး22ယောက်ဒဏ်ရာရရှိခဲ့ကြတယ်လို့ဆူဒန်စစ်ဘက်ကပြောပါတယ်။အေဗီလာ15ရက်နေ့ကစပြီးဆူဒန်စစ်တပ်နဲ့ RSF ပြည်သူ့စစ်တို့တိုက်ခိုက်ခဲ့ရမှာလူ3000နည်းဆုံးသေဆုံးခဲ့ပြီးလူ3000လောက်အိုးအိမ်ပြစ်ထွက်ပြေးခဲ့ကြရတယ်လို့နှစ်ဖက်လုံးကပြောပါတယ
်။ဆီးရီးယားနိုင်ငံမှာပြည်ရင်းပြည်ပခါဖြစ်တဲ့12နှစ်ကာလအတွင်းပထမဆုံးအကြိမ်ဖြစ်တဲ့အီရန်အီရတ်ဝန်ကြီးချုပ်ဟာဆီးရီးယားနိုင်ငံကိုရောက်ရှိပြီးတော့တနင်္ဂနွေနေ့ကတော့ဆီးရီးယားသမ္မတဘာရှားအက်ဆက်နဲ့ဆီးရီးယားမြို့တော်ဒမတ်စကတ်မှာတွေ့ဆုံခဲ့ကြပါတယ်။ဆီးရီးယားမှာ2011ခုနှစ်ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းခံခဲ့ရပြီးတဲ့နောက်ဆီးရီးယားက22နိုင်ငံပါအော်ရက်အဖွဲ့ချုပ်ကနေဆိုင်းငံ့လိုက်ပြီးတော့အာရပ်နိုင်ငံတွေကသူတို့ရဲ့တာမတ်ကြီးတွေကိုဆီးရီးယားကနေပြီးတော့ပြန်ခေါ်ခဲ့ပေမဲ့အီရတ်နဲ့ဆီးရီးယားကတော့နှစ်အတန်ကြာနီးနီးကပ်ကပ်ဆက်ဆံရေးရှိခဲ့ပါတယ်ဆီးရီးယားသမ္မတအဆတ်ဟာအီရတ်စစ်မြေကူးစလေအဖွဲ့ကိုဦးဆောင်လာတဲ့မိုဟာမက်ရှီယာအယ်ဆူဒန်ဒီကိုမြို့တော်ဒမတ်စကတ်ကသမ္မတနန်းတော်မှာလက်ခံတွေ့ဆုံပါတယ်နိုင်ငံကြားအပြန်လန်ဆက်ဆက်ရေးနဲ့ပူးပေါင်းဆောင်ရည်ကိစ္စရပ်တွေဆွေးနွေးခဲ့ကြတယ်လို့ဆီးရီးယားသမ္မတယုံကထုတ်ပြန်ပါတယ်။အီရတ်ဝန်ကြီးချုပ်ယုံရဲ့ထုတ်ပြန်ချက်ထဲမှာတော့ကုန်သွယ်ရေးစီးပွားရေးတိုက်ပုတ်ဆောင်ရေးခီးသွွာလာရေးကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်ဖို့တိုးမြှင့်ဖို့နဲ့ဥရုယာတီဖောက်ပြန်မှုတိုက်ဖြတ်ရေးအကြမ်းဖက်မှုတိုက်ဖြတ်ရေးတွေမှာဘယ်လိုဆောင်ရွက်ကြမလဲဆိုတာကိုနီးလန်းရှာခဲ့ကြတယ်လို့ဖော်ပြပါတယ်။အစိုးရအုပ်စုတွေနှိမ်နှင်းရေးလုံခြုံရေးပူးပေါင်းဆောင်ရွက်ဖို့ဆိုတာအခုနိုင်ငံခီးစဉ်ရဲ့ထိတ်တန့်ဦးစားပေးဖြစ်ပုံနဲ့ရပါတယ်။အဲ့ဒီစစ်သွေးကြော်တွေဟာအစင်လာအစ္စလာမစ်အုပ်ချုပ်ရေးထူထောင်နေဆိုတော့အီရတ်နဲ့ဆီးရီးယားကသူတို့ထိန်းချုပ်ရနယ်တွေမှာ2014ခုနှစ်ကကြီးညာခဲ့ပါတယ
်။ဝမ်ဘယ်တန်တင်းနစ်ချန်ပီယံရှစ်ကိုစပိန်နိုင်ငံကအသက်20ရွယ်လူငယ်ကာလော့စ်အယ်ကာရက်စ်ကနိုဗစ်ကိုဂျိုကိုဗစ်ကိုအနိုင်ရရှိဘူးဆွဲသွားခဲ့ပါတယ်။အယ်ကာရက်စ်ကဝမ်ဘယ်တန်မှာဂျိုကိုဗစ်ရဲ့စနစ်ကြာလွှမ်းမိုးထားမှုကိုအဆုံးသတ်လိုက်တာလည်းဖြစ်ပါတယ်။အသက်38နှစ်အရွယ်ရှိပြီဖြစ်တဲ့ဂျိုကိုဗစ်ကဒီပွဲမှာပိုက်တန်းတိုင်ကိုတင်းနစ်ပတ်တန်နဲ့ရိုင်းပြစ်မိတဲ့အထိတိုင်းကဒုတိယကြိမ်သတိပေးခဲ့ရလောက်အောင်အနိုင်ရလိုစိတ်ပြင်းပြင်းနဲ့ရှင်ပြိုင်ခဲ့တဲ့ပွဲတစ်ပွဲလည်းဖြစ်ပါတယ်။တနင်္ဂနွေနေ့ကကျင်းပတဲ့ပွဲမှာအက်ကာရက်စ်ကဂျိုကိုဗစ်ကို16 66 63 64နဲ့အနိုင်ရရှိသွားခဲ့တာပါ။ဒီပွဲဟာအကျိမ်းနဲ့ရှိလာပြီးအလွန်ကြည့်ကောင်းတဲ့ဗိုလ်လီပွဲဖြစ်တယ်လို့သုံးသပ်သူတွေကပြောကြပါတယ်။အက်ကာဗက်ဆက်ဂျိုကိုဗစ်တို့ဟာအမျိုးသားတက်နစ်နံပါတ်1နေရာကိုတလက်စီယူနေကြသူတွေဖြစ်ပြီးခုပွဲအနိုင်ရရှိသွားတဲ့အတွက်အက်ကာဗက်ဆာကမ္ဘာနံပါတ်1နေရာကိုပြန်လည်ရရှိသွားပြီးဖြစ်ပါတယ်။တင်ရနေမနက်ခင်းနောက်ဆုံးအထိတ်တန်းရောက်သတင်းတွေကိုကိုသားညူဦးနဲ့အတူကြီးညာပေးကြတာပါအခုဆက်လက်ပြီးဒီမိုကရေစီဆွေးနွေးကောင်းကိုမလွှင့်ထုတ်မီမှာသတင်းစောက်ပါတဲ့ပုံကိုတင်ပြချင်ပါတယ်ထိုင်းနဲ့မြန်မာလေကြောင်းခီးစဉ်ကိုအရင်ကမိတ်ဖက်ဖြစ်ခဲ့တဲ့ Thai Smile ရဲ့လေယာဉ်တွေနဲ့ပြန်တန်းခဲ့ပေမဲ့အခုတော့ Thai Airways International Thai PP ဆိုင်ရာလေကြောင်းလိုင်းဖြစ်ခီးတဲ့140ကနေ180အထိတည်ဆောင်တဲ့ Air Bus 320လေယာဉ်ကြီးတွေနဲ့တနင်္ဂနွေနေ့ကစတင်ပြည့်စွဲလိုက်ပါတယ်ဒီเจ้าကိုပညုံညုံလွင်ကပြောပြထားပါတယ
်အခုဇွန်လ16ရက်နေ့ကနေစတင်ပြေးဆွဲလိုက်တဲ့ Thai Airways International ရဲ့ A320 Airbus တွေမှာ Silk Class ပထမတန်းအတွက်အစားအသောက်ကဏ္ဍတွေနဲ့တက်တောင့်တသားစီစဉ်ထားပြီး Economy Class မှာတော့ Online စာဖတ်ဆင် E-reading နဲ့ရုပ်ရှင်ဇာတ်လမ်းတူတွေတိုးချဲ့ပါဝင်မှာဖြစ်ပါတယ
်တချို့တွေကလည်း High Class ကြိုက်တယ်ကြိုက်တယ်ဆိုတော့အခုဟိုတီဂျီဆိုတဲ့နာမည်အတိုင်းပေါ့နော်အဲဈေးကလည်းသူများတဲ့ကြီးတယ်ဟိုတချို့အကောင့်ကြိုက်တဲ့သူတွေကတီဂျီဆိုမှစီးကျင်တဲ့သူတွေလည်းရှိရဲနောက်ခုပရိုမိုးရှင်းမှာလည်းအမ်တီဂျီကဟိုပြန်ဆဆွဲတဲ့အချိန်မှာလည်းသူကသူများနဲ့မတူတဲ့ထူခြားတဲ့ပေါ့နော်ဟိုပုံစံနေနဲ့လှုပ်ထားတော့ဒါတစ်နေ့နှစ်ကြိမ်ပေါ့နော်ဒီနေ့ဆဆွဲတာရှင့်ဟုတ်
အရင်ကတော့ထိုင်းအပြည်ပြည်ဆိုင်ရာလေကြောင်းလိုင်းဟာမိဖက်မဟာမိတ်လေကြောင်းလိုင်းတစ်ခုဖြစ်တဲ့ Thai Smile နဲ့တပတ်ကိုဘန်ကောက်ရန်ကုန်အသွားပြန်14ကောက်ပြန်တန်းပို့ဆောင်နေတာဖြစ်ပြီးအခုစတင်လိုက်တဲ့ DG ခီးစဉ်တွေလည်းဒီအတိုင်းဆက်ပြီးပြန်တန်းနေမှာပါထိုင်းဒေသခံခီးသွားတွေအနေနဲ့ပို့ပြီးစိတ်ချလုံခြုံမှုရှိမဲ့ထင်တဲ့ DG ကိုအစီးများကြတယ်လို့လည်းမစိန်သူကပြောပါတယ
်တော့ DG ကတော့အစတည်းကနာမည်ရှိပြီးသားဆိုတော့လေဟိုဈေးနှုန်းကတော့ဘတ်ဂျက် airline တဲ့ကောင်းတယ်နောက်ပြီးတော့ဒါထိုင်းနေကိုတိုင်းကဒါဟိုပါဗောနော် high class တဲမှာတို့ဟိုပါဗောနော်ရိုးရိုးဟို airline တွေထဲမှာဟိုဟို safe ဖြစ်တယ်ဗောနော် aircraft တွေသုံးတာနည်းတယ် airbus တွေသုံးနေရဖြစ်တဲ့အတွက်ဈေးနှုန်းရောဟိုသွားမှာရောဟိုပါဗောနော် safe ဖြစ်တယ်လို့ခံစားပြီးတော့အားလုံးကဗောနော်ဒီ TG ကို C ဖြစ်တယ်လို့ထင်ပါတယ်ရှင့်
Dapian time my key single, a simian lee down line a gene, Taman do chep ye so like daha, tiny a ye a diga key to a lungango, booby appy like dalep, chenine, no sobare.
Turuacho, what not the tourism, a yam, turu a diga wing we are, tourism, pete at Ramlo, tu a yam, who are not, and now one it.
บ้านโบเบ้เลยใช่คู่ส่วนอีกบล็อกเกอร์อีกส่วนเลยโอ้อาบ่เนาะตัวกลุ่มนี้เลยอันย้ายโอ้อาบ่เนาะตัวกลุ่มนี้เลยอันย้ายลาหนีจ้าใช่ไทยเนี่ยบ่เนาะยามานี่งานกูคิดว่าผู้ซีเซนจ้าเลยทั้งคิดว่าเรื่องการอ่ะมีเรื่องลุลุเล่นมาเวจ้าเลยค่ะเลชิมยามานี่งานเยอะเช่นนี้เนี่ยปัตติปีลงจมูกชิมิชิกูรอมีได้จ้าเลยลุลุเลยเปียบยาวเลย
นับวิธีเงี้ยเจนเนี่ยกูดีมันเนี่ยจะวิสุทธิ์เงี้ยเจนเนี่ยไม่เลยอาศัยชาล่าสุดเลยดีกว่าไม่ก็เนาะตัวไม่จ้าเลยเช่นเราเลยด่าเราอ่ะเช่นในจีบีโอเบ้เลยจ้าบ้าลูกบ้านกูว่าบ้าหัวบ้านเนาะอดีตจะพี่ลูกไม่อะไรเช่นในตะคุสุดเลยเลยรู้แล้วกูพมาบีอะไรเลยสุดเราชอบอย่างเจนเนี่ยสุดเลยเช่นในเราชีเลยบ้านเนาะที่เราเช่นในเราชีเลยจีบีโอตัว
อย่างนี้สิพี่ล่าสุดอย่างนี้เนาะสิไม่พี่บัวเนาะจีตัวบัวเนาะดีเอาไว้เปลี่ยวพี่ไปใช่เลชิมาโรยามาในงานยังงูมิวกันนี่ไทยในงานบางงูมิวรักกูลีจางไลลีไลงานนี่ตัวเปลี่ยนเปลี่ยนส่วนนี้รับพี่ปีขยี้แต่จะทำเราอันนี้เรื่องอวัยวะชีนี่เด้อรู้เลยสุวารีใช่จะมาอยู่ๆเลยมั้ย
มันอยู่เรื่องเดียวกันแล้วบ้าคุณเราดิโมกราซีสุนิกังกูซาจะมาเลยที่ได้ขันท่าเลยในงานเราได้มีงานปกติต้องสั่งสูจิโกชูเอสวาตัวยาวตัวส่งเงินไทยในงานยังไม่จีดอนปรามูดีน้อยเย่เนี่ยมาขี้เสียงหาอาเซียนข้างกันเราบูบีอาเนสเดียเจ้าเอ็นยูจีในงานยังไม่จีกับวิวเอโก้เปียบมาเลยที่ปั๊บเนี่ยมาดิโมกราซีอาซีเซมาโดเซมาองค์มาเอ็นเจนงาซูมกันอีสัตว์มีมีนท่าบ้าเลย
ไทยในเงินใจวุ้นจีก้าคืออาเซียนในเงินใจวุ้นจีมีอาศัยไม่ต่างกันปะตัวแต่ยังคนนี้เนี่ยปะเนาะยามาในเงาเรียกว่าสวัสดิ์ยาวเขมีรอดีดองสันสุจีเนี่ยได้จะเสกปะเนาะตัวตัวส่งเกเรดีขี้เซมปะดีดองสันสุจีเนี่ยตัวหน้าอูเร่ตัวเกเรสุเร่เกี่ยวกับคู่สิ่งสิ่งอะไรดีกันในส่วนวิวเอโก้ดีพิวเร่นับเป็นตัวหน้าอูเร่ปะเนาะแต่นายจะจ่ายตัวส่งเกเรสุอะไรพิวเร่ตัวเป็นยามาที่จะตัวเรสุอะไรไม่ตียาไปไหม ตัวส่วนใหญ่จะดีเนี่ยเป็นแบบนี้เราที่นี่มีทรัพย์โบราณเราชินยาบ่เนาะเอ็นยูจีเป็นก้าที่ไทยในเงินใจวิจิโกสัตว์ตัวรามีบ่เนาะไทยในเงินไทยในเงินใจวิจิเป็นก้าเอ็นยูจีโกที่สัตว์ตัวรามีบ่เนาะเบี้ยวสุรามีเราชิลาเช่น
โอเคโอ้จมารู้น่าสงเมกงานอีกอย่างสายเนาะจมารู้ท้องชาวบ่เนาะไทยในเงินใจวิจิโกเยอะ นับเรื่องจมารูดีทั้งนั้นงานในบีโร่ปนอ่ะจมารีด้วยกูจะเล่นแค่ทารีตัวกูเยอะปอลีจมารูว่าเท้าเช่าดีคอร์รสปอนเดนต์เลยทารีเป็นผู้เกิดอะไรสิจีจงนั่งเลยจมารูก้าอุมาดีดูข่าวได้ยี่ปนอ่ะจมารดีสิบยองลูกตัวมาพันสิบที่เป็นแค่อะไรยี่ดีที่สั่งเนี่ยเป็นตัวเล็บจมารูประกาศเท้าเช่าปอลีดีทั้งนั้นงานในวันนี้กูเล่นมูบีโร่จมารูเสด็จสองยี่แค่อะไร ใช่ป่ะแต่เป็นแม่เราว่าดีทั้งนั้นไงป่ะกูเชื่อที่ป่ะเนาะเท้าเช่าจมารูปะกูอุรสมลูดาจ้าวเปียนาเราว่าไม่ใช่แก่ป่ะเนาะแต่ตัวเราเท้าเช่าไปอุปยามิสุลูเชนอ่ะสิ่งของสีเนี่ยเป็นเท้าเช่าเสด็จสองยันนี่เลยนี่ทำอยู่จมารูตุยานป่ะเนาะเราคุยเชื่อที่แล้วที่ได้มาไหมจมารูประกาศเราจะใช้แม่เจ้าอย่างนี้ปอลาร้ายมาโยป่ะเนาะนับไปเราปุ๊บแม่กูน่ามาทายเย
มาสู้มาสู้ดีดีนี่เด็กกูไปรอในบ้านมาแล้วแต่ว่าเราไม่ไปรอในบ้านยาสาวเนาะจมารู้เสด็จสองยาได้สิบบาทเนี่ยแต่เป็นแม่ท้ายในงานใจวันนี้ก็เราเช่าจมารู้ได้ยัดตรงเดียนะมีเสด็จสองยาดามอยู่หรอไม่ใช่แก่พอโอเคเออดีกูท้ายในงานใจวันนี้ก็ตัวกูดองสันสุจีเนี่ยตัวบีรอตัวไปส่งเงินเด็กสาวมาโอ้พวกกูยินดีมากไปเลยป่าเดี๋ยวยามาในงานมาที่อาจารย์เพื่อปฏิบัติการีกู
ချုပ်ငင်းကြီးပေါ့နော်အဆုံးသက်ကြီးမှာမြန်မာနိုင်ငံငင်းချင်းကြီးအတွက်သူတို့အင်ကြီးချင်းနိုင်ငံတစ်ခုအနေနဲ့သူသွားခဲ့တယ်ဆိုတာမျိုးတုံ့ပြန်ဖြေရှင်းထားတာရှိတာပေါ့နော်တစ်ဖက်မှာကျတော့အာဆီယံအနေနဲ့ကျတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအထူးတန်တမန်နေလဲရှိတယ်ဒီအတွက်လည်းအာဆီယံပုံသဘောတူညီချက်ချမှတ်ထားတာကြီးလည်းရှိတဲ့အပိုင်းမှာထိုင်းနိုင်ငံကတူနီတူဟန်နဲ့ဂျိုးပန်းနာကမြန်မာနိုင်ငံရဲ့ဒီပဋိပက္ခဖြစ်နေတဲ့အခြေအနေဝိုင်းဝန်းဖြေရှင်းနေဆိုတဲ့အဲ့ဒီထိုင်းဘက်ကတုံ့ပြန်ဖြေရှင်းချက်ပေါ်မှာရော NUG ဘက်ကဘယ်လိုမြင်လဲရှင
်ဟုတ်ကဲ့ခုနတင့်ချက်ပေါ့နော်ခုနအကြမ်းဖက်မှုတွေရက်တန့်ဖို့ရှော့ချဖို့သွားရတယ်ဆိုလို့ရှိရင်တော့တကယ်တော့တောင်ဆန်းစုကြည်နဲ့တွေ့စရာမလိုဘူးလေဟိုအကြမ်းဖက်နေတာကဘယ်သူလဲပေါ့နော်ပြည်သူလူထုကိုတတ်ဖြတ်နေတာကဘယ်သူလဲပေါ့အခုသူသွားနေတဲ့ကာလမှာဟိုပဲအဲကျမတို့လေရင်နေတဲ့ဘုံကျဲတာခြေရွာတွေကိုမီးရှို့တာတွေတောင်းလျှောက်လုပ်နေတာကစစ်တပ်ကလုပ်နေတာလေ SSC ကလုပ်နေတာဖြစ်တဲ့တွေ့အကယ်၍အကြမ်းဖက်မှုတွေကိုရပ်တန့်စေခြင်းနဲ့ဆိုရင်တော့သွားပါမြန်မာပြည်သွားပါသွားပြီးရင်တော့စစ်ကောင်စီကို convince လုပ်ရလိမ့်မယ်ပေါ့နော်ဒီအကြမ်းဖက်မှုကိုကျူးလွန်နေတဲ့အစမတန်အင်အားတွေတုံးပြီးတော့ပေါ့နော်ပြည်တွင်းမှာဖြစ်နေတဲ့အဲဒီပေါ့နော်ပြည်ပခတွေကိုနော်လေချောင်းအရသာလွန်အင်အားတုံးပြီးတော့အကြမ်းဖက်နေတာတွေအဲနောက်ပြီးတော့အခုနိုင်ငံရေးအကျဉ်းသားတွေအကျဉ်းထောင်တွေကနေရွှေ့ပြောင်းပြီးတော့အကျဉ်းထောင်တွေထဲမှာတပ်ဖြတ်နေတာတွေတည်ထောင်ပေးနေတာတွေဒါတွေကိုရပ်တန့်အောင်လုပ်တင်နေပေါ့နော်တစ်ချက်နောက်ဒုတိယတစ်ချက်ကဘာလဲဆိုတော့ဒါက5 point consensus တဲမှာလည်းပြောထားပြီးသားပဲပေါ့နော်ဒါဒီ violence တွေကိုဟိုရက်တန့်ဖို့လို့ဆိုတဲ့ကိစ္စပြောထားတယ်ဆိုတော့အခါကျတော့ဒီဖြစ်စဉ်ကြီးကိုပြန်ကြည့်လိုက်မယ်ဆိုလို့ရှိရင်ပြည်သူလူထုကငြင်းချမ်းစွာဆန္ဒထုတ်ဖော်မှုတွေနော် CDM လှုပ်ရှားမှုတွေဒီလိုမျိုးငြင်းချမ်းစွာဆန္ဒထုတ်ဖော်မှုတွေနဲ့ပဲစခဲ့ကြတာဖြစ်တယ်ပေါ့နော်အဲ့ဒါကိုမှဒါတနက်နဲ့ပြစ်တက်ပြီးတော့လမ်းပေါ်မှာပေါ့နော်ဒါမန္တလေးမှာနေပြီးတော့မှရန်ကုန်မှာဒီလိုအကြမ်းဖက်ပြီးတော့ရက်ွက်လူနေရက်ွက်နေတဲ့အထိဝင်ပြီးတော့အိမ်ထဲမှာနေနေတဲ့သူတွေအထိပါပေါ့နော်ဒါအကြမ်းဖက်ခဲ့တာကစစ်တပ်ဖြစ်တယ်ပေါ့စစ်ကောင်စီဖြစ်တယ်အဲ့တော့ဒီအကြမ်းဖက်မှုကိုစတင်ခဲ့တဲ့လူမာတာလင်အကြမ်းဖက်မှုကိုရပ်တန့်မှုလို့တောင်းဝန်ရှိတယ်ပေါ့နော်ဒါကိုပဲတွန်းတင်တယ်လို့ကျွန်မအမြင်တယ်ဒါ5 point consensus နဲ့ပတ်သက်လို့ရှင်းလည်းပဲပေါ့နော်ဆိုတော့ဟိုခုနမေးခွန်းကိုပြန်ဖြေရမယ်ဆိုလို့ရှိရင်ဒေါ်ဆန်းစုကြည်နဲ့သွားတွေးတာအကြမ်းဖက်မှုတွေကိုရပ်တန့်မှုဆိုရင်တော့တွေးတဲ့လူတော့မှားနေတယ်လို့ကျွန်မတော့ပြန်ပြီးတော့ပြောချင်တာပဲပေါ့နော်ဟုတ်ကျေးဇူးပါ
အဲ့တော့ဒီခုတို့ဒီထိုင်းနိုင်ငံသားဝင်ကြီးကဒေါ်ဆန်းစုကြည်နဲ့သွားတွေ့တဲ့ကိစ္စနဲ့ပတ်သက်လို့သတင်းတွေပြန်ပြီးထွက်လာတဲ့အပိုင်းမှာပေါ့နော်ဒေါ်ဆန်းစုကြည်ကအခုလက်ရှိ NUG ရဲ့အဖွဲ့အစည်းပေါ် NUG ပေါ်မှာရောနောက်ပြီးတော့ဒီ PDF တို့ပေါ့နော်ပြန်ပြီးတော့ဒီတော်လန်ခုခံနေတဲ့အဖွဲ့တွေပေါ်မှာရောသူ့သဘောထားကိုပြောလိုက်တယ်လို့ဒီသတင်းတွေထွက်နေတာရှိပါတယ်ဆိုတော့အဲ့ဒီသတင်းတွေနဲ့ပတ်သက်ပြီးတော့ NUG ရဲ့သဘောထားဘယ်လိုရှိလဲရှင်
အဲ့ဒါဆိုရင်တော့ကျွန်မတက်တည်ပြလို့ပဲပြောမှာဘယ်တက်တည်နဲ့ပြောမှာလဲပေါ့နော်တောင်ဆန်းစုကြည်ကဒီလိုပြောလိုက်တယ်ဆိုတဲ့ဟာကိုတောင်ဆန်းစုကြည်ကိုယ်တိုင်မပြောဘဲနဲ့ကျွန်တော်တို့ကဘယ်တက်တည်နဲ့ယုံရမှာလဲပေါ့နော်ဆိုတော့နောက်ပြီးတော့နှစ်ယောက်တည်းတွေ့တယ်လို့လည်းပြောတယ်ပေါ့နော်နှစ်ယောက်တည်းတွေ့တယ်ဆိုရင်လည်းတစ်ဖက်သက်စကားပဲဖြစ်နေတာပဲအခုကလူတစ်ယောက်ကိုဟိုအချင်းအောင်နဲ့ထည့်ထားသတင်းအမှောင်ချထားပေါ့နော်ဘယ်သူနဲ့မှထိတွေ့ခွင့်လည်းမပေးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လည်းမရှိတဲ့သူတစ်ယောက်ကိုနှစ်ယောက်တည်းသွားတွေ့ပါတယ်ဆိုပြီးတော့ဘာပြီးတော့တည်င်းနေထုတ်ချင်သလိုထုတ်နေတယ်ဆိုတာကတော့ကျွန်တော်တို့ကတော်တော်လေးတန်တရားရှိစရာကောင်းတယ်ပေါ့နော်ဘလို့အထောက်ထားနဲ့ကျွန်တော်တို့ကဒါတွေကိုမှန်ပါတယ်လို့သက်တည်ပြမလဲပေါ့နော်ဘာဆိုရဲအနေထားပေါ့ဆိုတော့ဒါဟိုယုံကြည်စရာမရှိတဲ့အဲမှတ်ချက်တွေပဲဖြစ်တယ်နောက်ပြီးတော့ပြန်ပြီးတော့ပေါ့နော်ဟိုဖြစ်စဉ်တွေအရာပြန်ကြည့်မယ်ဆိုရင်ဒီစကားတွေကစစ်ကောင်စီကဟိုးရုံးနေရပြောစီခြင်းလို့မလို့မှာပေါ့နော်တောင်ဆန်းစုကြည်ကိုဟိုလူနဲ့တွေ့တယ်ဒီလူနဲ့တွေ့တယ်ဆိုပြီးတော့ပြီးခဲ့တဲ့နေ့တောက်လျှောက်လို့ပေါ့နော်ဒီလိုတွေလုပ်ခဲ့တာပေါ့နော်ဆိုရဲအနေထားမျိုးလည်းတွေ့ရတယ်။နောက်တည်င်းနေထွက်လာတဲ့ဟာကြီးကြည်ပြန်တော့လည်းပဲအဲခုနတည်င်းဆိုးဆပြီးတော့ထွက်တယ်ပေါ့နော်ပန် orient ထင်ပါတယ်။ဆိုတော့အဲ့ဒီမှာလည်းပဲဘာကိုပြောထားလဲအဲ့ဒီမှာလည်းပဲအဲ့ဒီတည်င်းဌာနကနေပြီးတော့အဒီတည်င်းနေစထွက်တယ်လို့ကျွန်တော်တို့သတိထားမိရပေါ့နော်။ဆိုတော့ပြန်ကြည့်ရမယ်ဆိုလို့ရှိရင်ပြန်ကောက်ဝိုင်းအဲ့ဒီတည်င်းဌာနကတာဝန်ရှိတဲ့သူတယောက်ကစစ်ကောင်စီကတာဝန်ရှိတဲ့သူတယောက်နဲ့ပြီးခဲ့တဲ့နှစ်လလောက်ကမှသွားတွေ့ပြီးတော့တည်င်းနိုင်ငံတကာတည်င်းတွေမှာအာဒါမျိုးတွေပေါ့နော်ဟိုပူပေါင်းဆောင်ရွက်ဖို့လို့ဆိုပြီးလုပ်မယ်ဆိုပြီးတော့ထုတ်ဖော်ပြောဆိုခဲ့တာတွေသတင်း website တွေမှာတွေ့ရတယ်ဆိုတော့ဒါကအားလုံးကစက်တင်ကြီးပဲလို့ကျွန်တော်တို့ပြောလို့ရတယ်ပေါ့နော်အဲ့တော့ဒေါန်ဆန်းစုကြည်ကိုယ်တိုင်ပါဇက်ကအာပေါ့နော်လူကိုယ်တိုင်လွတ်လပ်တဲ့အခြေအနေမှာထုတ်ဖော်ပြောဆိုခွင့်မရှိသေးတဲ့အခြေအနေမျိုးမှာခုနကဒေါန်ဆန်းစုကြည်ကဘလို့ပြောပါတယ်ဘဝပြောပါတယ်ဆိုတဲ့ဟာတွေကိုကျွန်တော်တို့ကတော့အယုံကြည်မရှိဘူးလို့ပဲပြောချင်ပါတယ်
aku leshi ASEAN okata Indonesia nangyan baka rao pyo niya ba no thuru na phat salon ne ti twi sat san ni de NUG ben ne yo sit kaun si ne yo so pi lo ai lo pyo ni de pai ma aku lo thai nangyan cha yi win chi ga ni pi lo ba no sit kaun si ne tabor tu pi lo di myanmar nangyan go hlyu wet swa twa yaw pi daw san su chi ne twi la pi lo daw san su chi ye a ma saka ba so pi ASEAN si wei go tae saung la de so de a che ni ga di disong dia NUG go yo belu a chou ta yaw mu
ရှိရှိမယ်ရှင်။အော်ကျမတို့အခုလိုမျိုးမီဒီယာတွေကနေပြောပြီးတော့လိုက်ရှင်းအပြောရတာတွေတော့ရှိတာပေါ့။ရှိတာပေါ့နော်။ဒါတော့လုံးရှုပ်တာပေါ့။ပြောရမယ်ဆိုလို့ရှင်လုံးရှုပ်တယ်ဆိုတော့ဒီမဟုတ်တန်းတွေကနေပြောတယ်နောက်ပြီးတော့သတင်းတွေမှာပါလာတယ်ဆိုတဲ့ခါကျတော့ကျမတို့ကဒါအမှန်တရားကိုပြောဖို့လို့ပေါ့နော်။တာဝန်လည်းရှိတယ်ပေါ့နော်။ဆိုရအဒီအန်ယူဂျီနေနဲ့လည်းတာဝန်ရှိတယ်။ခုနပ ဖြည့်ကြရတယ်ရှင်းလင်းရတယ်အချက်လက်တွေ verify လုပ်ရတယ်ပေါ့နော်ဆိုပြီးတော့ဒီလိုမျိုးတော့အလုပ်တော့ရှုပ်တာပေါ့အဲဒါအပြင်ဘာရှိလဲဆိုတော့အာဆီယံအနေနဲ့ရောနိုင်ငံတကာအနေနဲ့ရောမြန်မာအရေးကိုကင်ပယ်ဖြည့်ရှင်းတဲ့အခါမှာပို့ပြီးတော့ရှုပ်ထွေးသွားစေတယ်ပေါ့နော်ဥမာအာဆီယံ 5-point consensus လည်းရှိတယ်အာဆီယံ 5-point consensus ကိုကျွန်တော်တို့ကဟိုပြောရရင်တော့လုံးလာဘူးပေါ့နော်မလုံးလာဘူးဒီချက်လက်တွေကဟို totally outrightly ညင်းစရာတော့မဟုတ်ပင်မဲ့မြန်မာအရေးဟိုဖြည့်ရှင်းတဲ့အခါမှာဒီ 5-point consensus ကိုရိုက်ဒီပင်လည်းမလုံးလောက်လို့ကျွန်တော်တို့ကတိထက်ပို့ပြီးတော့ပေါ့နော် review လုပ်ပြီးတော့ပုံမူပြီးတော့ထိရောက်တဲ့ပြတ်သားတဲ့အရေးယူဆောင်ရွက်မှုတွေ engagement တွေလုပ်ဖို့လို့တိုက်တွန်းနေတဲ့အချိန်ကာလမျိုးဖြစ်တယ်ပေါ့နော်ဒီကာလမျိုးမှာအခုလိုမျိုးပေါ့နော်ဟိုအာဆီယံထဲမှာကိုကဟိုပဲခုနအိနီနာချင်းဖြစ်တဲ့ထိုင်းကအိနီနာချင်းဖြစ်လို့ပို့တာဝန်ရှိတယ်ဆိုပြီးတော့အာဆီယံဘုံသဘောတူညီချက်ကိုကျော်လွန်ပြီးတော့ဒါမှမဟုတ်အာဆီယံဘုံသဘောတူညီချက်နဲ့ကန့်ညီခြင်းမရှိတဲ့ parallel track ပေါ့နော်အပြိုင်လိုမျိုး engagement လုပ်လာတာက data တွင်းအာဆီယံနိုင်ငံထဲမှာလည်းပဲအမတန်ရုပ်ပြတ်ဆင်းပြတ်နိုင်တဲ့ကိစ္စလို့ဟိုကျွန်တော်တို့ပြောလို့ရတယ်ပေါ့နော်အဲ့တော့ဒီနောက်နိုင်ငံတွေရောနောက်အိနီနာချင်းနိုင်ငံကြီးတွေကရောအာဆီယံ centrality ဆိုပြီးတော့သွားနေမြန်မာပြည်အရေးကိုဖြည့်ရှင်းတဲ့နေရာမှာဒီအာဆီယံကိုရှေ့ကိုတွန်းပို့ပြီးတော့ပေါ့နော်ဒါအာဆီယံ centrality လို့သွားနေတဲ့အချိန်ဒီအချိန်ခါမျိုးမှာလည်းပဲအဲ့တော့မြန်မာအရေးကိုဖြည့်ရှင်းတဲ့နေရာမှာအာဆီယံနဲ့တွေလုံလောက်ပါမလားပေါ့နော်ဆိုတော့မိကုန်းတွေကိုပို့ပြီးတော့ကျေလောင်လာစေတယ်လို့ကျွန်တော်မြင်နေအဲကျွန်တော်ပြည်သူလူထုတို့ကတော့တိတ်တော့မထူးပါဘူးဟိုကိုအလုပ်ကိုလုပ်ရမှာပဲကိုတိုင်းပြည်ရဲ့ကံကြမ္မာကိုကိုဘတ်တာကိုပဲဆုံးဖြတ်ချက်ချရမှာပဲဖြစ်တဲ့အတွက်အဒီသတင်းတွေထွက်လာပြီးနောက်ပိုင်းမှာလည်းပြည်သူလူထုရဲ့အတန်ကိုကျွန်တော်တို့ပြန်ကြပါတယ်ဘယ်သူကြောင့်မှဒီနှွေဦးတော်လှန်ရေးရဲ့အန်ဒီမှာပန်းနိုင်ဖြစ်တယ်ပေါ့နော်ဆရာနာရှင်စနစ်ပြုတ်ကြရေးနဲ့ Federal Democracy ထူထောင်ရေးအတွက်သွားရမယ်ပန်းတိုင်နဲ့ညီမှန်းချက်တွေကိုတော့ပြောင်းလဲနိုင်ခြင်းမရှိပါဘူးကျွန်တော်တို့နည်းနည်းတော့အလုပ်ရှုပ်တာပေါ့လေဒါလောက်ပါပဲဟုတ်
အခုဒီအာဆီယံနိုင်ငံသားရေးဝင်ကြီးများအစည်းအဝေးကနေပြီးတော့ဒီမြန်မာနိုင်ငံဆိုင်ရာသူတို့ကူးတွဲကြေညာချက်ထုတ်ပြန်ခဲ့တယ်ပေါ့နော်အဲ့တော့ထုတ်ပြန်ခဲ့တဲ့အခါမှာအဲ့ဒီထုတ်ပြန်မှုအတွက်လည်းသူတို့အကြိတ်နယ်ကိုသူတို့အချိန်တော်တော်ယူခဲ့ရတယ်ဆိုတော့ NUG အနေနဲ့ပေါ့နော်ဒီအာဆီယံပေါ်အမြဲတမ်းတိုက်တွန်းနေတဲ့မြန်မာအရေးကိုထိထိရောက်ဆောင်ရွက်ဖို့ဆိုတဲ့အပိုင်းမှာဒီမျှော်လင့်ထားတဲ့အခြေအနေကိုအာဆီယံတကယ်ပဲရောက်နိုင်မယ်လို့တော့သုံးသပ်လားဘယ်လိုမြင်လဲရှင့်
အင်းကျမတို့ကလေဒီမှာအများကြီးတော့မမျှော်လင့်ထားဘူးဟိုငကိုရဲကပေါ့နော်ဆိုတော့ဟိုဒါပေမဲ့လည်းပဲကျမတို့က engagement ကိုယုံနေအာဆီယံထဲကမိသားစုဝင်နိုင်ငံတနိုင်ငံဖြစ်တယ်ပေါ့နော်ဆိုတော့အာဆီယံရဲ့အခန်းကဏ္ဍအရေးကြီးတာကိုဟိုကျမတို့အသိမှတ်ပြုတယ်နောက်ပြီးတော့အာဆီယံနဲ့ fully ကျမတို့က engage လုပ်ရမယ်ပေါ့နော် member state နိုင်ငံတနိုင်ငံအဖွဲ့ဝင်နိုင်ငံတနိုင်ငံတွေနဲ့ဒီဝတ္တရားကိုကျမတို့နားလေတယ်သဘောပေါက်တယ်ဒီဝတ္တရားအရကျွန်တော်တို့ပူပေါင်းဆောင်ရွက်တယ် engagement လုပ်တယ်ပေါ့နော်ဒါကျွန်တော်တို့ရဲ့ပုံစံဒါပေမဲ့အဲ့လိုလုပ်တာဟာကျွန်တော်တို့တော်လိုင်းရေးကြီးအတွက်ကျွန်တော်တို့တိုင်းပြည်အတွက်အများကြီးဟိုပြောင်းလဲသွားမှာကိုမျော်လင့်ပြီးတော့လုပ်နေရတာမဟုတ်ဘူးဒါကျွန်တော်တို့မှာရှိရဲ့ responsibility အရာပေါ့နော်ပူပေါင်းဆောင်ရွက်နေတာပဲဖြစ်တယ်ဒါပေမဲ့ကျွန်တော်တို့လိုချင်တဲ့တိုင်းပြည်ရဲ့အပြောင်းလဲကိုလို့ဟိုသွားဖို့လို့ထိရောက်တဲ့အပြောင်းလဲတွေအင်မတန်အားကောင်းတဲ့အပြောင်းလဲတွေဖြစ်လာနိုင်မယ်လို့တော့ကျွန်တော်တို့ကမျော်လင့်ပြီးပူပေါင်းဆောင်ရွက်နေတာမဟုတ်တဲ့အတွက်တိတ်တော့မထူးဆန်းပါဘူးကျမတို့ဟိုဘယ်လိုပြောမလဲအဲဒီအစည်းအဝေးတွေဓာတ်တွေကကျမတို့တို့အနှောင့်အယှက်မဖြစ်လာယုံဆိုလို့ရှိရင်တော့မစိုးဘူးလို့ပဲအမြင့်ဆုံးမှတ်လို့ရမှာပေါ့ဒီထက်ပို့ပြီးတော့ကျမတို့အများကြီးကြောင်းလဲလို့တော့မရဘူးဆိုတော့ကျမတို့ငကိုရေးကတွက်ဆထားလိုက်တာဖြစ်ပါတယ
်မိုင်းညနေက NUG နိုင်ငံရေးဝန်ကြီးရဲ့သဘောထားကိုအမင်းမြန်တင်ပြထားရတာပါ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းစီးစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။က ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်တဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ။
မင်္ဂလာမနက်ခင်ပါခင်ဗျာ VOE မြန်မာပိုင်းအစီအစဉ်2023နှစ်ဇူလိုင်လ18ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာများနဲ့ထူးခြားစံပြသတင်းများအစရှိတဲ့ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စကြအောင်ပါအမေရိကန်ဘာသာရေးဌာနက MFTB နဲ့ MICB ဘဏ်တွေကိုပိတ်ဆို့တံခတ်ခဲ့သလိုစင်ကာပူနိုင်ငံအခြေစိုက်ဘဏ်တစ်ခုဖြစ်တဲ့ United Overseas Bank ဟာမြန်မာနိုင်ငံကနိုင်ငံတကာလေကြောင်းလိုင်းတစ်ခုဖြစ်တဲ့ MAI ရဲ့ဘဏ်အမှတ်ကန်နဲ့ဘဏ်စင်းတွေကိုပိတ်သိမ်းခဲ့ပါတယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသပ်ချက်ကိုစောင်းပါရှင်ပြည်သိနိုင်တဲ့အတူအလိမ္မာကအခုလိုသုံးသပ်တင်ဆက်ထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေစီးပွားရေးချွတ်ချုံကြမှုမလုံခြုံမှုအထွေထွေအကျတဲတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအခြေအနေအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါနေပြည်တော်ရှိရေနံနဲ့သဘာဝဓာတ်ငွေ့ယုံ MOGE ယုံကိုဇူလိုင်6ရက်နေ့မှာစစ်တပ်ကဝင်ရောက်စီးနှင်းပြီးစီမံဌာနအရာရှိများကိုဖမ်းဆီးတယ်ဆိုတဲ့သတင်းကိုမြန်မာနိုင်ငံသတင်းဌာနကဖော်ပြခဲ့ပါတယ်။လုံခြုံရေးသတင်းပေါက်ကြားလို့ MOGE ရုံးကိုအခုလိုစစ်တပ်ကဝင်ရောက်စီးနှင်းပြီးဝန်ထမ်းတွေကိုဖမ်းဆီးတာလို့မြန်မာနိုင်ငံရဲ့သတင်းမှာဖော်ပြထားပါတယ်။အခုလို MOGE ရုံးကိုစစ်တပ်ကဝင်ရောက်စီးနှင်းဖမ်းဆီးတာဟာမြန်မာနိုင်ငံခြားကုံသွယ်မှုဘဏ် MFTB နဲ့မြန်မာရင်းနှီးမြှုပ်နှံမှုဘဏ်နဲ့ကုသရောင်းဝယ်ရေးဘဏ် MICB ဘဏ်တွေကိုအမေရိကန်ပြည်ထောင်စုကပိတ်ဆို့အရေးကြီးဒဏ်ခတ်လိုက်ကြောင်းဂျွန်21ရက်နေ့ကထုတ်ပြန်ကြေညာပြီးနောက်သတင်းနှစ်ပတ်အကြာမှာဖြစ်ပွားခဲ့တာပါအမေရိကန်ပြည်ထောင်စုအနေနဲ့အခုလို MFTV နဲ့ MICB ဘဏ်တွေကိုပိတ်ဆို့အရေးယူလိုက်တာဟာထိရောက်တယ်လို့မြန်မာစီးပွားရေးလေလာသုံးသပ်သူစီးပွားရေးပညာရှင်ဦးစိန်ထေးက VOA ကိုအခုလို့ပြောကြားခဲ့ပါတယ
်ထိရောက်တာပေါ့မြန်မာနိုင်ငံရဲ့အချုပ်ပေါ့ဗျာအချုပ်ဆိုတာကဘဏ္ဍာရေးနဲ့ပတ်သက်လို့ငွေကြေးအလွဲအပြောင်းအလွဲအပြောင်းငွေညာငွေဒေါ်လာတစ်ခုတွေမဟုတ်နိုင်ငံခြားငွေအကုန်လုံးချုပ်ထားလိုက်ဘဏ်တစ်ခုမြန်မာယင်းနှီးမြှုပ်နှံဘဏ်နဲ့မြန်မာကုန်သွယ်မှုဘဏ်ဆိုတကယ်ချုပ်ပြောမယ်ဆိုရင်နိုင်ငံခြားငွေ transition နဲ့ပတ်သက်လို့အားလုံးပေါင်းနီးနီးလောက် 80% ကျော်တော့လို့ကျွန်တော်တို့မှန်းတယ်နော်ကနန်းလို့ကျွန်တော်တို့ဆိုမှမရှိဘူးဆိုတော့ 80% 90% လောက်ကအဲ့ဒီဘဏ်တစ်ခုကဖျက်အဲ့ဒါကိုကျွန်တော်စူပိုက်ပိတ်ဆို့မှုလုပ်တယ်ဆိုတော့ဘလောက်ကြီးမားတဲ့ဟာလာအရှိန်အဟုန်လဲဆိုတော့ဒါတော့ကြည့်တော့မြင်လာပြီပေါ့ဗျာ
ဇူလိုင်လ27ရက်နေ့ကထုတ်ပြန်တဲ့အမေရိကန်ပြည်ထောင်စုဘဏ္ဍာရေးဌာနထုတ်ပြန်ချက်မှာ MFTB နဲ့ MICB ဘဏ်တွေကိုပိတ်ဆို့အရေးယူတန်းခတ်ရတာဟာစစ်ကောင်စီအပြေးအဝါထိန်းချုပ်ထားတဲ့ဘဏ်တွေအနေနဲ့နိုင်ငံတကာဈေးကွက်မှာငွေပေးငွေယူငွေအလွှဲအပြောင်းတွေလုပ်လို့မရနိုင်အောင်အထူးသဖြင့်စစ်ကောင်စီအနေနဲ့စစ်လက်နက်ပစ္စည်းတွေစစ်လက်နက်ပစ္စည်းတွေနဲ့ဆက်ဆံနေတဲ့ကုန်ကြမ်းပစ္စည်းတွေမတင်သွင်းနိုင်အောင်လို့ပိတ်ဆို့အရေးယူတာဖြစ်တယ်လို့ဖော်ပြထားတာတွေ့ရပါတယ်မြန်မာနောင်ရဲ့ဇူလိုင်လ10ရက်နေ့သတင်းတပုတ်မှာလဲစင်ကာပူနိုင်ငံအခြေစိုက်အထင်ကရဘဏ်ကြီးတစ်ခုဖြစ်တဲ့ United Overseas Bank UOB ဘဏ်ဟာမြန်မာနိုင်ငံကနိုင်ငံတကာလေကြောင်းလိုင်းတစ်ခုဖြစ်တဲ့ Myanmar Airways International MAI နဲ့သက်ဆိုင်တဲ့ဘဏ်အာမခံတဲ့ဘဏ်စည်းရင်းတွေကိုပိတ်သိမ်းလိုက်တဲ့အကြောင်း MAI ဘဏ်အကောင့်အတွင်းငွေသားနဲ့ချက်လက်မှတ်တွေထည့်သွင်းခြင်းကိုဇူလိုင်လ10ရက်နေ့မှာစာရွေး၎င်းငွေပေးချေမှုနဲ့ငွေအဝင်ဝန်ဆောင်မှုတွေကိုဇူလိုင်လ31ရက်နေ့ကစာရွေး၎င်းခွင့်မပြုတော့ဘဲဩဂတ်စ်လ15ရက်နေ့ကစပြီးတော့ MAI နဲ့သက်ဆိုင်တဲ့ဘဏ်အာမခံ5ခုစလုံးအပြင်ဘဏ်စည်းရင်းလက်ကျန်ငွေတွေနဲ့ဘဏ်စည်းရင်းတွေကိုပိတ်သိမ်းသွားမယ်လို့ UOB က MAI ကိုပေးပို့တဲ့အီးမေးလ်မှာဖော်ပြထားတယ်လို့ဆိုပါတယ်ဒါဟာအမေရိကန်ဘဏ္ဍာရေးဌာနက MFTB နဲ့ MICB ဘဏ်တွေကိုပိတ်ဆို့တန်ခတ်ပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့ကိစ္စရပ်တစ်ခုလည်းဖြစ်ပါတယ
်ဒါအပြင်ကြိုတင်ကြေညာခြင်းမရှိဘဲစစ်ကောင်စီရဲ့ကုန်သွယ်ရေးဦးစီးဌာနက ပို့ကုံဆိုင်ရာမူဝါဒသစ်ယုတ်တရထုတ်ပြန်လိုက်လို့ထိုင်းမြန်မာနယ်စပ်မြဝတီမှာပြောင်းတင်ကုံကအစည်းအဝေး၅၀၀ကျော်ပိတ်မိပြီးကုံတွေထိခိုက်ခဲ့ကြတယ်လို့ဖာမာတိုင်းစ်မီဒီယာရဲ့သတင်းကိုဂျော်လန်ရှိရနေ VOA ပြောင်းကားတွေဟာထိုင်းကိုတင်ပို့권မရပဲမြဝတီမှာပိတ်မိနေခဲ့တာပါဒီလိုပြောင်းကားတွေပိတ်မိနေခဲ့တဲ့အတွက်ရက်လွန်ကြီးပေးဆောင်ရတာဂူရောင်ကပေးရတာတွေဂူရောင်မရတဲ့ပြောင်းတွေမိုးမိတဲ့အတွက်ပျက်စီးရတာတွေကြုံရတာကြောင့်ပြောင်းတင်ပို့တဲ့ကုန်တွေထိခိုက်နစ်နာခဲ့ကြရပါတယ်
ဒါဟာစစ်ကောင်စီရဲ့စီးပွားရေးမူဝါဒတွေတည်ငြိမ်မှုမရှိတာစီမံခန့်ခွဲမှုညံ့ဖြစ်တာကိုပြသနေတာဖြစ်တယ်လို့ကုန်သည်တူဦးကဆိုပါတယ်စစ်ကောင်စီကအခုလိုစီးပွားရေးကဏ္ဍမှာအခက်အခဲတွေမတည်ငြိမ်မှုတွေမသေးချာမြေယာမှုတွေကြုံနေရတယ်လို့ပဲနိုင်ငံရေးမှာလည်းစိန်ခေါ်မှုတွေဒုနဲ့ဒေးလို့ဆိုရမှာပါ ဇူလိုင်လ17ရက်နေ့ကနေစပြီးတော့14ရက်နေ့အထိအင်ဒိုနီးရှားမှာကျင်းပပြုလုပ်နေတဲ့အာဆီယံနိုင်ငံသားရွေးဝင်ကြီးများအစည်းအဝေးကိုစစ်ကောင်စီနိုင်ငံသားရွေးဝင်ကြီးတက်ရောက်ခွင့်မရပါဘူး။ပြောရရင်စစ်ကောင်စီကတန်တမန်ရေးအရရွာပြင်ထုတ်ခံရတယ်လို့ဆိုရမှာပါ။ပြည်တွင်းမှာလည်းပဋိပက္ခတွေပိုမိုပြင်းထန်လာနေပြီးပြည်တွင်းစစ်အရှိန်ဟုန်ဟာလည်းပိုမိုကျယ်ပြန့်လာနေပါတယ်။ ဒီကြောင့်ကိုမြန်မာစစ်တပ်ဟာပြည်တွင်းစစ်မှာရှုံးနေနေတဲ့ဆိုတဲ့ခေါင်းစဉ်နဲ့စောင်းမတစ်ပုဒ်ကို Council on Foreign Affairs ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားတာတွေ့ရပါတယ်။အဲ့ဒီစောင်းပါမှာပြည်သူကရွေးချယ်တင်မြှောက်ထားတဲ့
NLD အရတအစုအယကိုဖျောက်ချပြီးအာဏာသိမ်းခဲ့တဲ့မြန်မာစစ်တပ်ဟာနိုင်ငံရဲ့နယ်မြေအများစုကိုမထိန်းချုပ်နိုင်တော့ဘူး။စစ်တပ်အာဏာသိမ်းပြီးချိန်ကစလို့နိုင်ငံတော်မှာ PDF တွေအချိန်တိုအတွင်းမှာပေါ်ပေါက်လာခဲ့တယ်။စစ်တပ်ဟာမြို့ပြဒေသတွေမှာတောင် အရက်ဆက်ဆုံးအကြမ်းတမ်းဆုံးပုံစံတွေနဲ့ထိန်းထားရတယ်။လက်တလုံးမြေပြင်တိုက်ပွဲတွေမှာရှုံးနိမ့်လာတဲ့စစ်ကောင်စီတပ်တွေဟာရက်ဆက်တဲ့လေကြောင်းတိုက်ခိုက်မှုတွေကိုအားပြုနေရတယ်။စစ်ဘိုးတွေစစ်တပ်အရာရှိတွေနဲ့ဆက်နွယ်နေသူတွေကိုမြို့ပြဒေသတွေမှာလုံခြံတပ်ဖြတ်ခြင်းခံရတာပိုကျပြန့်လာနေတယ်။အရှေ့တောင်အခြားဒေသမှာအင်အားကြီးစစ်တပ်တစ်ခုဖြစ်ခဲ့တဲ့အင်အား၃သိန်းကနေ၄သိ ခုနသောဝန်ကျင်ပဲရှိတော့တယ်လို့သူတည်တည်ရဲမျိုးဟင်းကတုံးသက်ထားတယ်စစ်ကောင်စီတပ်တွေတဲကိုဝင်ရောက်လို့သူနေပါလာနေပြီတပ်ပြေးတွေဟာလည်းများလာနေတယ်ဒါကြောင့်စစ်ကောင်စီကခုခံတော်လိုင်းအင်အားစုတွေကိုအနိုင်ရဖို့မရှိတော့ဘူးနိုင်ငံဟာလည်းကြာရှုံးနိုင်ငံဖြစ်လာနေပြီလို့យေတာထားပါတယ်အခုလို့မြန်မာကမ္ဘာမီဒီယာတွေရဲ့យေတာဖော်ပြချက်တွေကိုလေ့လာကြည့်ရင်မြန်မာနိုင်ငံမှာလက်တလောကြုံတွေ့ Sita Anna Demujang Pipolare, Joseph D. Sura, Shimbare, Lu Nangai Lila, Tonda Dut Uga, Sobare, Kamia.
ဒီတစ်ပတ်မှာတော့ISP ကပြင်းရောင်းဝန်းကနေနှစ်ပတ်တစ်ချိန်ဖြန့်ဝေပေးနေတယ်။အင်ဆိုက်အီးမေးမှာပါရှိတယ်မြန်မာစီးပွားရေးအခြေမခိုင်းတာကိုဖော်ပြပါမယ်။ကမ္ဘာပံကခြောက်လတာအတွက်မြန်မာစီးပွားရေးစောင့်ကြည့်လေ့လာမှုအစီရင်ခံစာကိုမကြာခင်ကထုတ်ပြန်ခဲ့ပါတယ်။အစီရင်ခံစာအရမြန်မာစီးပွားရေးဟာ ဒါဟာကိုဗစ်ကပ်ဘေးမဖြစ်ခင်2019ခုနှစ်အခြေအနေကိုပြန်ရောက်ဖို့ဝေးနေမယ်လို့ဆိုလိုတာပါ။ Economic Intelligence Unit EIU ကတော့ကမ္ဘာပံခန့်မှန်းချက်နဲ့မတူတဲ့အမြင်ရှိပါတယ်။EIU ကမြန်မာစီးပွားရေးGDPကို1.5%ကနေ2%ကိုရှော့ချခံမှန်ပါတယ်။နိုင်ငံရဲ့စီးပွားရေးအခြေအနေကတရားစတာထုတ်လုပ်မှုဘက်ကိုပြန်လှည့်သွားနိုင်တယ်လို့EIU ကဆိုပါတယ်။ မြမပြည်ပပုံကုံတွေမိပေါင်ကြနေပြီလို့ EU ကပြောထားပါဗျ။နှစ်လိုက်တိုက်တာမှုမှာပုံကုံ15ရာခိုင်နှုန်းကျသလိုဓာတ်ငွေတင်ပို့မှုကရငွေလည်းကျဆင်းနေပါဗျ။ကုန်သွယ်မှုလုံငွေမြန်မာလာပြီးဂျွန်လာအတွင်းမှာတင်အမေရိကန်ဒေါ်လာ1400လောက်ရှိနိုင်ပါဗျ။ဒီအခြေအနေတွေကြောင့်မြမစီးပွားရေးဟာတန်စာတထုတ်လုပ်မှုဘက်ပြန်လှည့်သွားနိုင်တာပါ။ပြပပုံကုံတွေကရလာတဲ့ငွေပေါ်စစ်ကောင်စီရဲ့ထိန်းချုပ်မှုကများပြားနေစေဖြစ်ပါတယ်။ပုံကုံရငွေရဲ့65ရာခိုင်နှုန်းကိုသတ်မှတ်ငွေလဲနှုန်းတိုင်းပြန်လဲရမယ်လို့အရင်ကသတ်မှတ်ခဲ့ပါတယ်။ဒီချက်ဟာလုပ်ငန်းရှင်တွေအတွက်ကြီးမားတဲ့ထိုးနှက်ချက်ဖြစ်ခဲ့ပါတယ်။ဇူလိုင်23ရက်မှာတော့65-35မူကို50-50မူအဖြစ်စစ်ကောင်စီကပြောင်းလဲလိုက်ပါတယ်။လိုက်နာမှုမရှိရင်နိုင်ငံသားသုံးဝေစီမံခန့်ခွဲမှုဥပဒေနဲ့အရေးယူမယ်လို့လည်းဆိုပါတယ်။မူပြောင်းလိုက်ပေမဲ့ထိန်းချုပ်မှုဆက်ရှိနေတာကြောင့်လုပ်ငန်းရှင်တွေအခက်ကြုံနေရအောင်ပါပါ။ကုန်သွယ်မှုမှာအမေရိကန်ဒေါ်လာပေါ်မိကိုနေရမှုကိုရှောင်လွဲဖို့စစ်ကောင်စီဘက်ကပြင်ဆင်နေပုံရပါတယ်။နယ်စပ်နဲ့ပင်လယ်ရေကြောင်းကုန်သွယ်မှုတွေမှာတရုတ်ရွံငွေစည်းရင်းဖွဲ့မှလိုင်စင်ပေးမယ်ဆိုပြီးတင်းကျပ်ထားပါတယ်။တရုတ်ရွံငွေနဲ့ကုန်သွယ်ပြီးရွံနဲ့ပဲအခွန်စည်းချက်မဲ့သဘောလည်းဖြစ်ပါတယ်။တစ်ဖက်မှာလည်း MFTB ဘဏ်နဲ့ MICB ဘဏ်နှစ်ခုကိုအမေရိကန်ကအရေးယူပိတ်ဆို့ခဲ့ပါတယ်။ဒီကရက်ကြောင့်ပြင်ပငွေလဲနှုန်းကအမေရိကန်ဒေါ်လာကိုကျပ်3100အထိခုန်တက်သွားပါတယ်။ရေရှည်အတွက်တော့နိုင်ငံသားငွေသွင်းငွေထုတ်ကိစ္စတွေပိုခက်လာနိုင်ပါတယ
်။ဒီမှာစီးပွားရေးအကြောင်းကို ISP မြန်မာကသုံးသပ်အကဲခတ်သွားတာပါ။အခုတော့မြန်မာပြည်ကပေးစာများအလဲပါဖြိုးရီကိုပြပို့ကြတဲ့ပြည်သူတွေရဲ့ရင်ဖွင့်လွားတွေအကြံပြုလွားတွေကိုမအေးသန္တာကျော်ကအခုလိုစူးစီးတင်ပြထားပါတယ
်။ဒေးနဲ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်ရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်။ VOE ဝိုင်းတော်သားများကျမ်းမာချမ်းသာကြပါစေ။တရင်ချက်လက်ကောင်းတွေကြီးထက်မကတင်ဆက်နိုင်ပါစေဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့မြတ်သက်မှုဖြစ်ပါတယ်။မလွမ်းမှုဆိုတဲ့သောရရှင်ကတော့စာတစ်ခါရေးဘူးပါရင်ကျေးဇူးပါ VOE တဲ့။တရင်တင်ပြပေးတာကျေးဇူးပါ။ကျမ်းမာပျော်ရွှင်နိုင်ကြပါစေ။အခုချိန်မှာတော့မပျော်ရွှင်နိုင်ဘူးဆိုတာသိနေပါတယ်တဲ့။မြန်မာတွေကနိုင်ငံကိုချစ်ကြလို့ပါ။ဝိုင်းတို့သားတွေကိုအားပေးနေပါတယ်ဆိုပြီးတော့ရေးလာပါတယ်။တိုင်းရင်းလွင့်အစီအစဉ်တွေကိုကြည့်မရပါဘူးဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့
VOA ကမနက်ခင်းရေဒီယိုအစီအစဉ်ညနေခင်းရေဒီယိုအစီအစဉ် VOA TV သတင်းလွှာ TV အစီအစဉ်တွေကိုပုံမှန်တိုင်း YouTube မှာ live တစ်ချိန် live ပြီးသွားရင်လည်းဒုတိယအချိန် recording video တွေပြန်တင်ပေးပါအောင် VOA VOA ကိုအဖေတို့လက်ထက်ခတဲ့ကရေဒီယိုနဲ့နားထောင်ခဲ့တာအခုတော့ဖုန်းလေးနဲ့နားထောင်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒီနာမည်မဖော်ပြပါနဲ့လို့ရေးထားရတော့ရှင်ပြောထားတဲ့အထဲမှာဓာတ်ရိုက်ထုတ်လွှင့်တဲ့အစီအစဉ်တွေကအလိုလျောက်အစနစ်နဲ့ချိတ်ဆက်ထားတာဖြစ်ပါရဲ့နော်ဒါမဲ့တစ်ခါတလေသူတို့ဆက်သွယ်ရေးစနစ်အမှားဖြစ်ပြီးတော့ရေဒီယိုရုပ်မြင်သံကြားဓာတ်ရိုက်ထုတ်လွှင့်ပေမဲ့လေချိတ်ဆက်ထားတဲ့လူမှုကွန်ရက်စာမျက်နှာတွေပေါ်မှာဓာတ်ရိုက်မထွက်သွားဘူးဖြစ်တတ်ပါရဲ့ဒါဆိုရင်ကျမတို့ကဓာတ်ရိုက်ထုတ်လွှင့်တဲ့အချိန်ပြီးသွားရင်အဲ့ဒီ show ကိုပြန်ပြီးတင်ပေးပါရဲ့ဒါမှမဟုတ်လေဒီနားဆင်ကြည့်ရှုသူအနေနဲ့ဓာတ်ရိုက်ထုတ်လွှင့်ချိန်မှာနားဆင်ကြည့်ရှုခြင်းနဲ့ဆိုရင်နောက်ထပ်စာမျက်နှာဥမာ YouTube ကပြတ်တယ်ဆိုရင် Facebook ဒါမှမဟုတ်လေ VOA မြန်မာအင်တာနက်စာမျက်နှာ Spotify TuneIn အစားရှိသဖြင့်နေရာတွေနောက်ပြီးတော့ဖုန်းပေါ်က VOA App အဲ့နေရာတွေကနေပြီးတော့ဓာတ်ရိုက်နားထောင်ကြည့်ရှုလို့ရပါတယ်ရှင်အခုလိုစာရေးပြောပြလာတာကျေးဇူးအထူးတင်ပါတယ်နောက်ထပ်ကိုပိုင်မြင်ကိုရေးလာတဲ့သောရရှင်တယောက်ရဲ့ဆောင်ကတော့ကောင်းသောနေ့တွေဖြစ်လာပါစေခင်ဗျာလို့ရေးလာပြီးတော့သူ့ရဲ့နာမည်ကိုလည်းမဖော်ပြပါနဲ့လို့ဆိုလာပါတယ်။သူကအခုလက်ရှိမြန်မာနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်
။မြန်မာပြည်ကြီးစစ်မှန်တဲ့ဒီမိုကရေစီအမြဲဆုံးပြန်လည်ရှင်သန်စေခြင်းပြီးတော့နိုင်ငံတကာကိုလည်းပြောချင်ပါတယ်။အထူးသဖြင့်ကုလကူပါ လူသားချင်းစာနာပါတယ်ခေါင်းဆောင်တွေကိုလူတွေကလေးတငယ်တွေကိုတံမိုးထားပါလို့ရုပ်ရှင်တွေကလို့တည်သွားတဲ့ပြည်သူတွေကပြန်ပြီးတော့ရှင်တံမလာနိုင်တော့ပါဘူးစစ်မိတ်ဆာတွေကလက်နက်အားကိုနဲ့ဖမ်းညင်နိုင်ဖမ်းလုချင်နိုင်လုတတ်ချင်သလိုတတ်တနတ်ဖြားကဥပဒေနဲ့ထင်သလိုကြမ်းဖက်နေကြတာတက်တီပေါင်းများစွာလည်းရှိနေပြီကျွန်တော်တူဦးတဲ့အမြင်အရဆိုရင်တော့တင်းတို့အစုကိုဖမ်းဝရရင်ထုတ်အင်တာပိုးနဲ့ဖမ်းဆီးပြီးတော့တရားရင်ဆိုင်စေရမှာပါဆရာနာသိန်းခေါင်းဆောင်ရဲ့လက်ကင်တုတ်တပ်သားတွေကိုလည်းပြောချင်ပါတယ်အမှန်မြင်ကြပါတော့ပြည်သူတွေအော်နေတဲ့ဒုရေးဆိုတာခင်ဗျားတို့အရေးလည်းဖြစ်တယ်ဆိုတာပါပဲလက်နက်ဘလောက်ဝဲဝဲတိုက်ပေးမဲ့သူမရှိရင်ချီးနှီးပါပဲဒါကြောင့်မလို့ပြည်သူတွေကိုမတိုက်ပါနဲ့နိုင်ငံဗန္ဓာတွေမပြုံးတိရလျောင်လူသားရေးမြစ်တွေမပြုံးတိရလျောင်အထူးဖြင့်လူပတ်ဝန်းကျင်ကြီးမပြည့်စုံမပြုံးတိရလျောင်ပြောတာပါဗျာမြန်မာပြည်အများဆုံးညှင်းညမ်းပါစေ
ဒီလိုဆိုရင်တော့အရင်နည်းနည်းနဲ့အားလုံးရဲ့ပန်းတိုင်းလွတ်လပ်မျှတတဲ့စစ်မှန်တဲ့စီကံဥရေပေါင်းအတွင်းကငြိမ်းချမ်းရေးနဲ့ဒီမိုကရေစီကိုတူတူရရှိမှာပါတဲ့သူရဲ့ရင်ထဲကပြောချင်တဲ့စကားတွေပေါ်ပြပေးပါလို့ပြောလာပါတယ်။ဟုတ်ကဲ့ဒီသောရရှင်က PS ဆိုင်ကနေပြီးတော့ VOA စီစဉ်တွေကိုအားပေးနေရဲဆိုလို့ကျေးဇူးတင်ပါတယ်နော်။သူ့ရဲ့နောက်ဆုံးပိတ်ဆူတောင်းလာတဲ့ဇာတ်လေးပြောပြပေးကြပါတယ်။အားလုံးယောဂါပေးစစ်ပေးတဘာဝပေးတို့ကနေကင်းဝေးကြပါစေတဲ့။တောင်းတဲ့ဆုနဲ့ပြေးပါစေနော်။မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝကြုံတွေ့နေရတဲ့ဖြစ်တွေကိုရေးပြီးတော့စာရေးပြလာတဲ့သောရရှင်တွေရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေအမြင်တွေကိုလည်းအခုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ရှင်။မင်္ဂလာပါ VOE ကျွန်တော်ကရခိုင်တယောက်ပါဆိုပြီးရေးလာတဲ့သောရရှင်ကတော့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်နိုင်ငံသားထွက်ခွာရတဲ့သူတွေရဲ့အခက်အခဲကိုရေးပြလာပါတယ
်။မင်္ဂလာပါ VOE ရေးကျွန်တော်ကရခိုင်တယောက်ပါအခုလက်ရှိစစ်ကောင်စီအာဏာသိမ်းပြီးနောက်နိုင်ငံရေးမတည်ငြိမ်မှုကြောင့်ပြည်ပထွက်ခွာကြတဲ့ကျွန်တော်အပါအဝင်မြန်မာပြည်သားတချို့လည်းမလေးရှားကိုတရားမဝင်လမ်းကြောင်းနဲ့ဖြစ်ဖြစ်တရားဝင်နီးလန်းတွေနဲ့ပဲဖြစ်ဖြစ်ရောက်နေကြပါတယ်။ဒီလိုရောက်နေတဲ့သူတွေကိုအဲ့ဒီအစိုးရကအ ਨੇ ဆုံးယာယီနေထိုင်ခွင့်လိုမျိုးလေးတစ်ခုခုတော့လုပ်ပေးသင့်ပါတယ်။ဒီနေရာမှာပြောချင်တာကမလေးရောက်နေတဲ့မြန်မာတွေကို UN ကတ်ထုတ်ပြီးအခြေခံအလုပ်သမားလိုအပ်နေတဲ့နိုင်ငံတချို့ကိုပို့လိုက်ရင်ပိုကောင်းမယ်လို့ထင်ပါတယ်။
ကျမပြောသွားသလိုပဲအခုသောရရှင်ရဲ့ဆံကကိုပိုင်းတင်မြင်ယူဆချက်ဖြစ်ပါရဲ့နော်မြန်မာနိုင်ငံကအိန္ဒိယနိုင်ငံတွေကိုရောက်ရှိနေပြီးတော့ဒုက္ခရောက်နေရတဲ့သူတွေအတွက်သူရဲ့အမြင်ရှုထောင့်ကိုရေးလာတာဖြစ်ပါတယ်ဒီမှာမလေးရှားတို့ထိုင်းတို့ကိုရောက်နေတဲ့သူတွေအတွက်ဟိုဘက်ကနေပြီးတော့တရဝင်းနေထိုင်ခွင့်လေးဒီသောရရှင်ရေးလာလို့ထိုင်းကိုရောက်နေတဲ့သောရရှင်တယောက်ရဲ့ဆာကိုဆက်ပြီးတော့ဖော်ပြပေးစင်ပါတယ
်မင်္ဂလာပါ VOE ကျွန်တော်ကထိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့လူသမားတယောက်ပါကိုနိုင်ငံမှာမဖွင့်ပြိုးမတိုးတက်တော့သူများနိုင်ငံမှာအလုံးလုံးနေရတယ်လေ။ကဘာကြီးကမတရားဘူးဗျာ။နိုင်ငံတကာကိုပြောပြပြရဗျူရီ။မြမရေးကူညီကြပါလို့တိုးတက်တဲ့ဒီမိုကရေစီပဲလိုချင်တယ်လို့စစ်အစိုးရကိုဝိုင်းပြီးဖယ်ကြပါ။မြမပြည်ကိုတိုးတက်အောင်လုပ်မဲ့အစိုးရပဲရကြပါတယ်။ဒါမှသူများနိုင်ငံမှာမျက်နှာအငယ်ခံပြီးတော့အလုံးလုံးဆရာမလိုတော့ဘူးပေါ့။
ဒီလိုမျိုးပြည်ပနိုင်ငံတွေထွက်ခွင့်မရပဲနဲ့မြန်မာနိုင်ငံထဲမှာရှိနေတဲ့သူတွေကြုံတွေ့နေရတဲ့စောင့်ဝင်းနေရေးဒုက္ခအခက်အခဲတွေကိုရေးပြလာတဲ့သောရရှင်တွေရဲ့စာတွေကိုအခုဖော်ပြပေးသွားချင်ပါတယ်။ CDM ဝန်ထမ်းတယောက်ရေးလာတာမှာတော့
ကျွန်တော်က CDM ဝန်ထမ်းတူဦးပါခင်ဗျာ။ရက်တွေလည်းကြာလာခဲ့ပါပြီ။နှစ်တောင်မှကျော်လာခဲ့ပါပြီ။ဘာတွေလုပ်နေကြလဲ၊ဘယ်လိုစားနေကြလဲ၊တစ်ချက်လေးတော့မေးဖို့မရကြပါဘူး။ကို့အဖွဲ့တွေမေးလိုက်ပြန်တော့လဲအဆင်မပြေတဲ့လူတွေကြီးပါပဲ။ပါဆက်လို့ရမယ်မှန်းတော့မသိတော့ပါဘူးလုတ်ခဲ့တဲ့လုတ်သက်တွေလည်းနှမျောမိပါတယ်တချို့ဆိုရင်သေကုန်ကြပါပြီဘာနဲ့နာကြီးမှလည်းမရကြပါဘူးအတော်လေးအခက်တွေ့နေရပါတယ
်ဆေးအာနာသိမ့်မှုကိုအကျမ်းမဖက် CDM နီးနဲ့ဆန့်ကျင်ပြီးတော့အခုရှိနေကြတဲ့သူတွေတော်လန်ရေးအတွန်းရှိလာပြီးတဲ့အခါမှာဘလို့အကျက်တဲတွေနဲ့ဂျုံတွေးနေရလဲဆိုတာကိုသူရေးလာတာပါဒီလိုမျိုးစာဝတ်နေရေးကျက်တဲမှုတွေရဲ့ရလဒ်ကတော့မြန်မာနိုင်ငံမှာအခုနောက်ပိုင်းခေတ်စားနေတဲ့ online ကလိန်ညာမှုတွေဖြစ်ပါတယ်ကိုမင်းစာဆိုတဲ့သောရရှင်က
မြန်မာနိုင်ငံမှာစီးပွားရေးအဆင်မပြေမှုကိုအသုံးချပြီး online ပေါ်ကချင်းွေလုပ်ငန်းကလူတွေကိုတအားလိုက်လိန်နေပါတယ်ဒါကိုအများပြည်သူသိအောင်ပြောပြပေးပါခင်ဗျာ
လူတွေကိုတအားလိုက်လည်နေပါတယ်။ဒါတွေအများပြည်သူသတိထားမိအောင်လို့ပြောပြချင်ပါတယ်ဆိုပြီးတော့စာရိုလေးရေးပြီးတော့သတိပေးလာပါတယ်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီမှနေရက်ချင်ပါတယ်ရှင်။ပိုကောင်းတဲ့မနှက်ဖြန်တွေပိုင်ဆိုင်ရပါစေလို့တောင်းဆုပြုမိပါတယ
်။ဒ
တမတော်ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့တမတော်ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းview bambis news ဆိုရယ် view မြန်မာပိုင်းရဲ့ facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း facebook messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့view မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ video ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို view မြန်မာပိုင်း facebook စာမျက်နှာနဲ့ youtube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
ညီမပြီးမှပေးစာများကိုမအေးတန်တော်ကျော်ကတင်ပြပြန်ချပေးခဲ့တာပါအခုဆက်လက်ပြီးကမ္ဘာတလောထူးခြားတဲ့သတင်းလေးတွေကိုတင်ပြပါဦးမယ်ထိုင်းနိုင်ငံမှာဘန်ကောက်မြို့ကနှုတ်ပန်းတွေပုံစံဖန်တီးထားတဲ့ရေတန်းရေခဲကြောင်းတွေရေပန်းစနေပါတယ်အဒီထိုင်းနိုင်ငံမှာပဲဘန်ကောက်မြို့မှာပြီးခဲ့တဲ့အပတ်ကအမိုက်ကောက်ပြိုင်ပွဲတစ်ခုကိုလည်းကျင်းပခဲ့ပါသေးတယ်ဒီလိုကမ္ဘာတလောကထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်
ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာကနုတ်ပန်းတွေပုံစံဖန်တီးထားတဲ့ရေခဲကြောင်းတွေရေပန်းစားနေပါတယ်။ဘန်ကောက်မြို့ကထင်ရှားတဲ့ Wat Arun Ayawu City မှာရောင်းချနေတဲ့ဒီရေခဲကြောင်းတွေကဖျားစီဒီအောက်ခြေပစ်စင်အစစ်မှာအလှတက်ဆင်ထားတဲ့ကနုတ်ပန်းပုံစံမျိုးဖန်တီးထားတာပါ။ဒီရေခဲကြောင်းတွေကို Ayawu ပန်းလို့နာမည်ပေးထားပြီးတော့အရသာနှစ်မျိုးနဲ့ဖန်တီးရောင်းချနေပါတယ်။အရသာနှစ်ခုမှာတစ်ခုကခရမ်းရောင်ပဲအုံးလို့အရသာဖြစ်ပြီးနောက်တစ်ခုကတော့လက်ဖက်ရည်ရောင်ထိုင်းလက်ဖက်ရည်အရသာဖြစ်ပါတယ်။ Pop Icon ရေခဲကြောင်းထုတ်လုပ်သူအသက်34နှစ်အရွယ် Syria Hand Patchen Chuk ဖန်တီးခဲ့တဲ့ဒီရေခဲကြောင်းတွေဟာထိုင်းနိုင်ငံရဲ့ကျွဲဝလာတဲ့ရင်းကျေးမှုအမွေအနှစ်တွေကိုထင်ဟပ်စေပြီးအမြင့်သစ်တွေရရှိစေဖို့အတွက်ဖြစ်ပါတယ်လို့ Syria ကပြောပါတယ်။အခုလိုဖျားကနာမည်ကြီးလက်ရာတွေကိုရေခဲကြောင်းပုံစံအဖြစ်နဲ့ဖန်တီးလိုက်တာကြောင့်လူတွေအနေနဲ့အရင်တုန်းကသတိမထားမိတဲ့လက်ရာတွေကိုလိုက်ရှာဖွေစေဖို့ဖြစ်လာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲသူကပြောပါတယ်။ရေခဲကြောင်းတစ်ချောင်းကိုထိုင်းဘတ်ငွေ89ဘတ်အမေရိကန်ဒေါ်လာနဲ့ဆိုရင်တော့2ဒေါ်လာခွဲကျော်ကျတဲ့မှာဖြစ်ပြီးဒီရေခဲကြောင်းရောင်းချလို့ရတဲ့အမြတ်ငွေတွေကိုတော့ဒီဖျားကဒီဗုဒ္ဓဘာသာပြန်ပွားရေးသင်တန်းတွေနဲ့ကျမ်းမာရေးဆိုင်ရာကုန်ကြမ်းစည်းတွေအတွက်ကိုလှူဒန်းသွားမယ်လို့ရေခဲကြောင်းထုတ်လုပ်သူကပြောပါတယ်ရှင်။
ထိုင်းနိုင်ငံဘန်ကောက်မြို့မှာပဲပြီးခဲ့တဲ့အပတ်ကအမိုက်ကောက်ပြိုင်ပွဲတစ်ခုကျင်းပခဲ့ပါတယ်။ဂျပန်နိုင်ငံမှာစတင်ခဲ့တဲ့ဒီပြိုင်ပွဲကိုဆိုဘိုဂုံမီလို့နာမည်ပေးထားပြီးတော့အာကစားနဲ့အမိုက်ဆိုတဲ့ဂျပန်ဘာသာစကားနှလုံးကိုပေါင်းဆက်ဖန်တီးထားတာပါ။အမိုက်ကောက်တာကိုပြောစရာကိစ္စတစ်ခုအနေနဲ့ဖန်တီးခဲ့ကြတာပါ။အခုလိုအမိုက်ကောက်ပြိုင်ပွဲတွေကိုနိုင်ငံပေါင်း21နိုင်ငံမှာလည်းအလားတူကျင်းပခဲ့ကြပြီးနိုင်ငံတစ်နိုင်ငံချင်းစီကအနိုင်ရသူတွေဟာလာမယ့်နိုဝင်ဘာလကျရင်ကျင်းပမယ်ဆိုဘိုဂိုမီကမ္ဘာပထမဦးဆုံးအမိုက်ကောက်ပြိုင်ပွဲမှာပါဝင်ရှင်ပြိုင်ခွင့်ရမှာပါအသင်းလိုက်ရှင်ပြိုင်ကြရတာဖြစ်ပြီးတော့တက်သေးမှလူ3ဦးပါဝင်ပါတယ်ပြိုင်ပွဲဝင်တဲ့အသင်းတွေအနေနဲ့စတူယန်1ကီလိုမီတာပတ်လည်မှာအမိုက်ကောက်ကြရတာဖြစ်ပြီးတော့ပလတ်စတစ်အမိုက်ဖန်ပလင်းအလူမီနီယံခွက်ဆက်ကူနယ်ဆေးလိပ် Secret ဖင်စီကန်စတဲ့အမိုက်တွေကိုအမျိုးအစား4ခုခွဲပေးရတာပါထိုင်းနိုင်ငံမှာကျင်းပတဲ့ပွဲမှာတော့ MJ အသင်းကအနိုင်ရရှိသွားတာဖြစ်ပြီးသူတို့အဖွဲ့ဝင်တွေအနေနဲ့အမိုက်ကောက်ရတာကိုဝါသနာပါပြီးအမျိုးအစားခွဲရတာကိုလည်းသဘောကျတဲ့အကြောင်းအဖွဲ့ဝင်တို့ကပြောပါတယ်ခင်ဗျာ
အမေရိကတိုက်အလဲပိုင်းနိုင်ငံတစ်ခုဖြစ်တဲ့ဟွန်ဒူရက်စ်နိုင်ငံမှာအကျဉ်းထောင်ရဲကနေမောင်းပြန်ရိုင်ဖယ်တပ်နက်တွေအပါအဝင်လက်နက်မျိုးစုံနဲ့တပ်နက်ကြီးစံအမြောက်အများကိုဖမ်းဆီးရမိခဲ့တယ်လို့အာဏာပိုင်တွေကသတင်းထုတ်ပြန်ပါတယ် AR-15 AK-47 M16 စတဲ့မောင်းပြန်ရိုင်ဖယ်တပ်နက်တွေဥစီနဲ့ပြောင်းတူတပ်နက်တွေလည်းပါဝင်ပြီးတော့ကြီးစံမျိုးစုံနောက်ဓာတ်နဲ့အပိုင်းစတွေပါဝင်တဲ့လက်ပစ်ပုံမူရင်စေဝါငွေသားတွေနဲ့စက်သွယ်ရေးပစ္စည်းတွေပါဝင်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ပျော်လင့်ချက်နဲ့ယုံကြည်ချက်စစ်စင်ရေးလို့နာမည်ပေးထားတဲ့ဒီစီမံချက်ကိုဟွန်ဒူးရက်စစ်ရဲတပ်ဖွဲ့တွေကလှုပ်ဆောင်ခဲ့တာပါ။အခုလိုအချင်းထောင်၅ခုကဖမ်းဆီးရမိတဲ့လက်နက်တွေနဲ့ကြီးစံတွေကိုတော့သတင်းစာရှင်းလင်းပွဲလုပ်ပြီးမိရှုဖျက်ဆီးပြခဲ့ပါတယ်ရှင
်။ဒီဂျစ်နိုင်ငံစကားစဲမြို့နာကရွာလေးတိတ်ပါမှာအိမ်တလုံးကိုစားကြည့်တဲ့အဖြစ်အသွင်ပြောင်းထားပြီးတော့စာအုပ်ကြိုက်နှစ်သက်သူတွေကိုဆွဲဆောင်နေပါတယ်။ဘီရှက်အာမာရွာကလေးမှာနေထိုင်တဲ့မိုဟာမက်အဒဲလ်အစီဖာတီဆိုသူကကလေးတွေအတွက်စာအလွယ်တကူဖတ်ရှုနိုင်ဖို့သူ့နေအိမ်ကိုစာကြည့်တိုက်အဖြစ်ပြောင်းလဲလိုက်တာပါ။အသက်34နှစ်အရွယ်အစီဖာတီဟာမြို့မှာရှိတဲ့အများပြည်သူစာကြည့်တိုက်မှာအလုံးလုံးသူတစ်ယောက်ဖြစ်ပြီးတော့ကလေးတွေအနေနဲ့စာလာဖတ်နိုင်အောင်စာအုပ်ကားနိုင်အောင်ကြည့်ရွယ်ပြီးအခုလိုစာကြည့်တိုက်တစ်ခုဖွင့်လှစ်ခဲ့တာပါ။တပတ်ကိုစာအုပ်5အုပ်ငှားလို့ရပြီးတော့အနီးပတ်ဝန်းကျင်ကအများပြည်သူစာကြည့်တိုက်နှစ်ခုကစာအုပ်ပေါင်း 2,000 လောက်ကိုလည်းသူ့စာကြည့်တိုက်ကနေငှားရမ်းထားပါတယ်။အနီးနားရွာတွေကကလေးတွေကလည်းသူ့စာကြည့်တိုက်လေးကိုစိတ်ဝင်စားကြပြီးတပတ်ကိုကလေး900လောက်လာစာဖတ်ကြပါတယ်။
ဖြူချက်စမ်းပြသတင်းတွေကိုကိုငင်းညာနဲ့မခင်ဖြူတွေတို့ကတင်ဆက်ခဲ့ကြတာပါ။အခုတော့သတင်းချင်းချုပ်ကိုကိုသားညဦးကပြောပြပေးပါအောင်မယ
်။ NUG ဂျာဂလာမြို့သားညီညွတ်အစိုးရအနေနဲ့ American ပြည်အောင်စုကနေပြီးတော့ drone တွေတန်ကြပ်ကမော်တော်ယာဉ်တွေ radar စောင့်ကြည့်မှုကိရိယာတွေဝယ်ယူဖို့ပါဝင်လက်နက်မဟုတ်တဲ့အကူအညီနဲ့လူသားချင်းစာနာမှုအကူအညီတွေအတွက်စုစုပေါင်း$525 တန်းအကူအညီတောင်းခံတယ်လို့သိရပါတယ်။ဒါပေမဲ့မြန်မာနိုင်ငံရေးဟာ American အစိုးရဘက်မှရောလွှတ်တော်မှာပါတိတ်ပြီးတော့အားမကောင်းလှတာမှလို့ဒီအကူအညီတောင်းခံမှုတွေရပါမလားဆိုတာကိုတော့ဝါရှင်တန်နိုင်ငံရေးသူတွေကတန်လျာရှိကြပါတယ်။ဒီအကူအညီတွေဟာမြန်မာဒီမိုကရေစီရေလှရှားမှုအတွက်ကြီးမားမားထောက်ပံ့ဖြစ်တယ်လို့ဒီအကူအညီကြောင့်စစ်ကောင်စီကိုလွန်မင်းအားနည်းသွားစီမှာဖြစ်တယ်လို့ NUG အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆဆာက VOA ကိုပြောပါတယ်။အမေရိကန်လွှတ်တော်ကအတီးပြုတ်ပေးခဲ့တဲ့2023ခုနှစ်အမေရိကန်အမျိုးသားကာကွယ်ရေးလုပ်ပိုင်ခွင့်အဥပဒေ NDAA ထဲမှာဘာမား X ဆိုပြီးတော့လူသိများတဲ့မြန်မာဒီမိုကရေစီရေအတွက်ထောက်ပံ့ပေးဖို့ပြောင်းလဲချက်တွေလည်းပါပါတယ်။ဒီဥပဒေထဲမှာအတုံးနှုံးအဖြစ်ဒီ2022ခုနှစ်နယူးဒေါ်လာရင်းတောက်ပိုင်းဖွဲ့လာတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရ NUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုအမည်နဲ့တကွဖော်ပြပြီးတော့လက်နက်မဟုတ်တဲ့အကူအညီတွေထောက်ပံ့ပေးဖို့ဆိုပြီးတော့အစိုးရကိုလုတ်ပိုင်ခွင့်ပေးထားပါတယ်။ဂျပန်ပင်လယ်ပြင်ထဲမှာရုရှားရင်နဲ့လေတပ်ဖွဲ့တွေနဲ့ပူးတွဲစီလေ့ကျင့်မှုဆိုပြီးတော့တရုတ်စီရင်အုပ်စုတနုနေနေကထွက်ခွာသွားတယ်လို့တုတ်ကဝေဝင်ကြီးဌာနကထုတ်ပြန်ပါတယ်။ဒါဟာမဟာဗျူဟာမြောက်ရေချောင်းလမ်းလုံခြုံရေးဆောင်ရွက်ဖို့အတွက်ရည်ရတာဖြစ်တယ်လို့တုတ်ကဝေဌာနကပြောပါတယ်။ Northern Interaction 2023လို့အမည်ပေးထားတဲ့ဒီစီးလေ့ကျင့်မှုဟာယူကရိန်းကိုရုရှားကျူးကျော်စစ်ဖြစ်ပြီးကလေးကတုတ်နဲ့ရုရှားကြားစီးပူးပေါင်းဆောင်မှုတိုးမြင့်လာတဲ့သဘောလည်းဖြစ်ပါတယ်။တချိန်တည်းမှာတော့စစ်ဖက်ဆက်ဆံမှုတွေကိုပြန်ဖွင့်ဖို့အတွက် American ဘက်ကတောင်းဆိုမှုကိုတော့တုတ်ကပယ်ချထားဆဲရှိပါတယ်။ယူကရိန်းနဲ့ရုရှားတပ်တွေဟာယူကရိန်းရှေ့ဘက်ခြမ်းစစ်မြေနယ်ပြင်မှာနေရာ၃နေရာထက်မနည်းတိုက်ပွဲတွေရှိနေပြီးတော့အရှိဖက်ချမ်းတိုက်ပွဲတွေဟာအတော်လေးပြင်းထန်တယ်လို့ယူကရိန်းလက်ထောက်ကာကွယ်ရေးဝန်ကြီးဟန်နာမာလီယာက Telegram စာမျက်နှာမှာတနင်္လာနေ့ကရေးပါတယ်။ယူကရိန်းတပ်တွေဟာမြောက်ပိုင်းဒေသနဲ့ရုရှားတို့ဒီမေလကတည်းကတိမ်းထားတဲ့ဘမ်မူမြို့တောင်ပိုင်းစစ်မြေနယ်ပြင်တွေမှာအသာရနေတယ်လို့ယူကရိန်းတပ်ဖက်ကတော့ပြောနေပါတယ်။ဇာပိုရာစီရှိတဲ့တောင်ပိုင်းစစ်မြေနယ်ပြင်မှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်ခင်ဗျာ
။တရင်ချင်းချက်ကိုကိုသားညို့ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညစီစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးအင်ဂျင်နီယာတွေကတော့ဇူဘက်အယ်တယက်နဲ့ဇနစ်အဗ်ဒူရမန်တို့ဖြစ်ကြပါတယ်။ VOA American တိုင်းရဲ့မနက်ပိုင်းအစီအစဉ်ကိုမနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24 40 51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်နေကြတာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးကျမ်းမာရှင်လန်းကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်တမောင်တမ်းပါ
This program has come to you from the Voice of America, Washington.